Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇွန်လ9ရက်အင်္ဂါနေ့ညပိုင်း9နာရီ20 ID စီစဉ်တွေကိုလိုင်းတိုမီတာ24 25 51နဲ့လိုင်းလက်မီတာ190ရောကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာဝါဒီကနေ့ညစီစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
ကျမအစ်တနာကြပါရှင်။ ISIS လက်မဲ့စစ်ဆေးကြွတွေကိုအအောင်မြင်မြင်နှိမ်နှင်းနိုင်ဖို့အတွက်အီရတ်တပ်ဖွဲ့တွေကိုမြန်မြန်လေ့ကျင့်တင် जा ပေးဖို့လိုအပ်တယ်လို့အမေရိကန်သမ္မတကပြောသွားပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့အရှိအလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စကူးဆက်မြန်ယောဂါကြောင့်9ယောက်မြောက်လူနာသေဆုံးသွားပြီဖြစ်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညပိုင်းပြောပြပေးဖို့ရှိပါတယ်နန်းလောင်ရင်
။ကောင်းပါပြီရှင်။ပညာရေးဥပဒေပြုပြင်ပြောင်းလဲရေးဆန္ဒပြတဲ့အတွက်ထိမ့်သိမ်းခံထားရတဲ့ကျောင်းသားတွေရဲ့ကျန်းမာရေးဆောင်ရှောက်မှုအတွက်ဘယ်လိုတောင်းဆိုမှုတွေရှိလာပါသလဲ
။ကျောင်းသားတွေရဲ့ကျန်းမာရေးအခြေအနေဆိုးရွားတာတွေ့တယ်ဒီနေ့ဆိုရင်ထောက်အနေထုတ်လိုက်နေလမ်းမှာမူလေလို့အရေးပေါ်ဆေးရုံရောက်သွားတာရှိတယ
်။ NNER တာဝန်ရှိသူဒေါက်တာတိန်လွင်ပါရှင်အသေးစိတ်ကိုနောက်ပိုင်းမှာကြားရမှာပါ။ဒါအပြင်ပညာရေးဥပဒေပြုပြင်ပြောင်းလဲရေးအတွက်ဆန္ဒပြလို့ထိမ့်သိမ်းခံထားရသူတွေကိုဒီနေ့မှာပဲတရားရုံးထုတ်ချိန်မှာဘယ်လိုအခြေအနေတွေဖြစ်သွားပါသလဲ။ပင်လယ်ပြင်မှာတရားမဝင်လေစီရွှေပြောင်းဝင်ရောက်လာသူတွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ရောဘလို့အစီအစဉ်တွေနဲ့စက်မှတ်ဆောင်ရွက်နေပါသလဲ။နောက်ပြီးတောင်ကိုရီးယားမှာဖြစ်များနေတဲ့ mask ကုဆက်မြန်ယောဂနဲ့ပတ်သက်လို့မြန်မာနိုင်ငံအနေနဲ့ရောဘလို့လှုပ်ဆောင်နေပါသလဲ။ဒီလိုသတင်းတွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင်။
ISIS လက်မဲ့စစ်ဆေးကြွတွေကိုအအောင်မြင်မြင်နှိမ်နှင်းနိုင်ဖို့အတွက်အီရတ်ကီတပ်ဖွဲ့တွေကိုမြန်မြန်လေ့ကျင့်သင်တန်းပေးဖို့လိုအပ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအလေးပေးပြောသွားပါတယ်။တေချာလေ့ကျင့်ပေးထားပြီးဒီကိစ္စကိုတေချာအာရုံစိုက်တဲ့ပြစ်စည်းကိရိယာလည်းပြည့်စုံတဲ့ပုံစံသစ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပို့ပြော့လိုအပ်တယ်ဆိုတဲ့အချက်ကိုအီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အာဘာဒီကလည်းသဘောတူပါတယ်လို့သမ္မတအိုဘားမားကတင်းလာနေမှာပြောသွားတာပါ။အီရတ်နိုင်ငံဒေသတော်တော်များများကိုမနစ်ကစတင်ဝင်ရောက်ခဲ့တဲ့ IS တပ်ဖွဲ့တွေကိုဘလို့နှီးပြူဟာနဲ့နှိမ်နှင်းမလဲဆိုတာဒီခေါင်းဆောင်နှစ်ဦးဂျာမနီနိုင်ငံမှာတွေ့ဆုံပြီးတော့ဆွေးနွေးခဲ့တာပါ။အီရတ်အစိုးရတပ်တွေရဲ့မြေပြင်စစ်ဆင်ရေးတွေကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေလေကြောင်းကနေပြစ်ကူပေးနေတဲ့ဂျာကနေပြီးတော့ IS တွေကတချို့မျိုးကြီးတွေမှာအခိုက်အမာဆက်ရှိနေတာဖြစ်ပါတယ်။ဒီလိုအီရတ်တပ်တွေကိုလေ့ကျင့်သင်တန်းပေးတာတွေပို့ပြီးတော့လှုပ်ဆောင်ဖို့နဲ့သင်တန်းပြီးသွားကြသူတွေထိထိရောက်ရောက်ဆွမ်းဆောင်နိုင်ဖို့အမေရိကန်စစ်ဌာနချုပ်ပန်ဒဂွန်ကအစီအစဉ်နေပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။ဒါမဲ့လည်းဆူနီမျိုးနွယ်ဇူရီစီကနေတပ်သားတွေပို့ပြီးတော့ခန့်ထားနိုင်မှုကပို့ပြီးတော့အရေးကြီးတယ်လို့လည်းပြောသွားတာပါ။ဒါအပြင်နိုင်ငံသားကနေပြီးတော့ IS တိုက်ခိုက်ရေးသမားတွေဝင်ရောက်လာနေတာတွေရက်တန့်ပြစ်ဖို့လိုတဲ့အကြောင်းလည်းထပ်ပြီးတော့ပြောသွားခဲ့ပါတယ်ရှင်
။ယူကရိန်းနိုင်ငံရဲ့ချုပ်ချယ်အာဏာပိုင်ဆိုင်မှုကိုလေးစားဖို့ဘယ်လာရုစ်နိုင်ငံမင်းစ်မြို့မှာသဘောတူညီထားတဲ့အတိုင်းလိုင်းနာဖို့ပြတ်ွက်ခဲ့မယ်ဆိုရင်ရုရှားနိုင်ငံပေါ်ပြစ်ဆို့တံခါးမှုတွေကိုပုံမှန်တင်းတင်းကြပ်ကြပ်ချမှတ်သွားဖို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဥရောပခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။နောက်နှစ်လဆိုရင်တက်တန်းကုံဆုံးတော့မဲ့ရုရှားပေါ်တံခါးမှုတွေကိုလိုအပ်ရင်ထပ်မံတက်တန်းတိုးဖို့အတွက်လည်းဥရောပမှာအမေရိကန်နဲ့သဘောတူညီမှုရခဲ့တဲ့အကြောင်းဂျာမနီနိုင်ငံမှာကျင်းပခဲ့တဲ့စစ်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံမှာသမ္မတအိုဘားမားမနေ့ကပြောခဲ့တာပါ။ယူကရိန်းရေးမှာရုရှားနိုင်ငံကဆက်လက်ဆွတ်ပတ်နေမယ်ဆိုရင်နောက်ထပ်တံခါးမှုတွေကိုထပ်မံချမှတ်သွားမယ်လို့လည်းအမေရိကန်နဲ့ဥရောပခေါင်းဆောင်တွေကရုရှားဆွေးရောက်ကိုတတိပေးခဲ့ပါတယ်။မနေ့တုန်းကအဆုံးသတ်သွားတဲ့ G7 ထိပ်သီးညီလာခံမှာတော့ယူကရိန်းနိုင်ငံအရေးအပြင်ကုန်သွယ်ရေးရာသီဥတုဖောက်ပြန်မှုနဲ့အကြမ်းဖက်ဝါဒပြဿနာတွေကိုလည်းဆွေးနွေးကြကြတာပါ။သမ္မတဥဘာမကတော့ပစိဖိတ်နဲ့အတ္တလန္တိတ်လောကမိတ်ဆွေနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိရေးကြိုးပမ်းမှုတွေကိုအလေးထားပြောကြားသွားတယ်လို့ဂရိဆိုးရရင်ဆိုင်နေရတဲ့ကျွင်းမီပြဿနာတွေကိုဖြေရှင်းဖို့လည်းဥရောပခေါင်းဆောင်တွေကိုတိုက်တွန်းတော့ပါတယ်။ ISIS နဲ့စစ်သွေးကြွတွေပေါ့အမေရိကန်ဥဆောင်နဲ့လေကြောင်းထုတ်စစ်တွေမှာပူးပေါင်းပါဝင်နေကြတဲ့နိုင်ငံတချို့ပါဝင် G7 ဖွဲ့ဝင်တွေနဲ့အချမ်းဖက်ဝါဒတက်ပြည့်ရေးကိစ္စကိုလည်းဆွေးနွေးကြပါတယ်။
အမေရိကန်ပြည်အောင်စုရဲ့တည်ယူပို့ဆောင်ရေးလုံခြုံရေးဦးစီးဌာန TSA ကိုတလောကပဲစစ်ဆေးရေးဝင်တဲ့အခါမှာ TSA လုပ်သားတွေထဲမှာအကြမ်းဖက်မှုနဲ့ဆက်နွယ်သူ83ဦးကိုမသိဘဲနဲ့အလုပ်ခံထားတယ်ဆိုတာတွေ့ခဲ့ရပါတယ်။လေကြောင်းတည်ယူပို့ဆောင်ရေးမှာအလုပ်လုပ်သူတွေကို အဆင့်ဆင့်စီစစ်တဲ့လုပ်ငန်းရှင်ကအခြေခံအဖြစ်ထိရောက်မှုရှိပေမဲ့လည်းပို့ပြီးတော့တခြားစီစစ်ရွေးချယ်နိုင်ဖို့လိုအပ်တဲ့အကြမ်းဖက်မှုနဲ့ပတ်သက်တဲ့အဆောင်ကြီးရသူများစင်းကိုကြီးကွင်မရဘူးလို့အမေရိကန်ပြည်အောင်စုစစ်ဆေးရေးမှူးချုပ်ကတက္ကသိုလ်ကပဲထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်တဲ့နေရာမှာအသုံးပြုတဲ့မှတ်တမ်းထောင်တဲ့ခြေဟာမပြည့်စုံတာအချက်အလက်မှားယွင်းနေတာတွေဖြစ်တယ်လို့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဒါကြောင့်မို့ TSA အနေနဲ့ထပ်ဆောင်ကြည့်ရှုရမယ့်စင်းကိုရအောင်တောင်းကြည့်ဖို့အကြံပြုထားတာပါ။လေးစိတ်စစ်စေးရေးဂိတ်တွေမှာတက်ဆင်ထားတဲ့ခီးဆောင်တကြတွေတဲ့ကိုထိုးထွင်းမြင်နိုင်တဲ့စစ်စေးရေးကိရိယာတွေကဖောက်ခွဲရေးပစ္စည်းတွေလက်နက်တူတွေကိုခိုးတယ်လာပြီးတော့လုံခြုံရေးကိုစမ်းသပ်ကြည့်တာမှာအဲ့ဒီစစ်စေးရေးဂိတ်တွေမှာလက်နက်တွေကိုမမိဘူးဆိုတာတွေ့ရပြီးတဲ့နောက်အခုလိုအစည်းအဝေးခန်းစာထွက်လာတာပါ TSA ကိုစီမံခန့်ခွဲတဲ့ပြည်တွင်းလုံခြုံရေးဌာနဝန်ကြီး Jeff Johnson ကတော့လေးစိတ်တွေမှာပို့ပြီးတော့စစ်စစ်နိုင်တဲ့နီလန်းစစ်တွေကိုနောက်မကြခင်မှာပဲကြေညာသွားခဲ့ပါတယ်ရှင်
အမေရိကန်ပြည်အစု Texas ပြည်နယ်မှာဆယ်ကျော်သက်လူငယ်တစုကိုတနက်နေ့ရွယ်ပြီးတယောက်ကိုလည်းမြေပေါ်မှာအတင်းဖိချုပ်ဖို့ကြိုးစားခဲ့တဲ့သူဖြစ်တဲ့ VU ထဲမှာတွေ့မြင်ခဲ့ရတဲ့ရဲတပ်ဖွဲ့ဝင်တယောက်ကိုတာဝန်ကအနာပေးထားလိုက်ပါတယ်။အာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေပေါ်လူမျိုးရေးရခွဲခြားဆက်ဆံတယ်ဆိုတဲ့ပြဿနာတွေပေါ်နေတဲ့အထက်မှာနောက်ဆုံးတွေ့မြင်ခဲ့ရတဲ့ဖြစ်ရတဲ့ပတ်သက်လို့မချေနှက်ကြတဲ့ဒေသခံလူမဲယာနဲ့ချီပြီးတော့လဲဆန္ဒပြခဲ့ကြတာပါ။ Texas ပြည်နယ်မက်ကနီမျိုးကရက်ွက်ရေကူးကန်တစ်ခုမှာပါတီပွဲလုပ်နေရကစွလုံးနယ်ဆိုပြီးတိုင်တန်းခဲ့တာကိုရဲကတွားရောက်ဖြစ်ရှင်းစနေနေ့မှာပြဿနာဖြစ်ခဲ့တာပါ။ဗီဒီယိုမှတ်တမ်းတွေထဲမှာတော့ရဲရရှိ Eric Kisport အပြေးလွှားရောက်လာပြီးဆယ်ကျော်သက်လူငယ်တွေကိုရရန်ပြပြပြောဆိုပြီးရေကူးဆောင်ဝတ်ထားတဲ့မင်းကလင်းငယ်တယောက်ကိုလည်းအတင်းဆွဲပြီးမြေပေါ်ကိုဒူးထောက်လက်ထိတ်ကတ်ခဲ့တာကိုလည်းတွေ့ရပါတယ်။အသက်15နှစ်အရွယ်မင်းကလင်းကတော့ရဲရရှိကသူ့လက်ကိုလိမ်ချုပ်ပြီးသမင်းကိုဆွဲတာခံခဲ့ရတယ်လို့လည်းဒေသခံရုံးမြင့်တန်ကြားဌာနကပြောဆိုခဲ့တာပါ။ရန်နဲ့ချစ်ရှိတဲ့ဒေသခံလူမဲဆန္ဒပြသူတွေကတော့ရဲရရှိရဲ့လို့ရလူမျိုးရေးခွဲကြတယ်ဆိုပြီးရာယူကပြုတ်ပြဖို့မနေ့တုန်းကပဲချီတက်ဆန္ဒပြခဲ့ကြပါတယ်။ရဲတပ်ဖွဲ့ကတော့အခင်းဖြစ်ချိန်မှာရေကူးကန်မှာလူတွေများလွန်းနေတယ်လို့ပြောဆိုထားတယ်လို့မျက်မြင်တချို့ကတော့ရေကူးကန်ကနေထွက်သွားဖို့ရဲတွေရဲ့ညွှန်ကြားချက်ကိုလူငယ်တွေကနားမထောင်ကြဘူးဆိုပြီးတော့လည်းပြောဆိုခဲ့ကြပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။တောင်ကိုရီးယားနိုင်ငံမှာအရှေ့အလယ်ပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာ MARSကုဆက်မြန်ယောဂါကြောင့်9ယောက်မြောက်လူနာသေဆုံးသွားပြီလို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်။သေဆုံးသူဟာဆိုးမျိုးတော်ဆေးရုံတစ်ခုမှာမားစ်ယောဂါကုဆက်ဖူးတဲ့အရေးပေါ်ခန်းကိုဝင်ရောက်ခဲ့တဲ့အသက်68နှစ်အရွယ်မျိုးသမီးကြီးတူဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာသွားတာပါ။နောက်ထပ်လူ10ဦးယောဂါထပ်ပြီးကုဆက်တာမလို့ယောဂါကုဆက်မှုပေါင်းက65ခုရှိသွားပါပြီ။အခုလိုယောဂကုသမှုတွေဖြစ်ပွားတာကြောင့်မားယောဂသည်တွေလူနာတွေနဲ့ထိတွေ့ဆက်ဆံခဲ့ပွဲရှိတဲ့လူပေါင်း 2,500 ကျော်ကိုတည်တံ့ခွဲထားပါတယ်။အဲ့ဒီသူတွေဟာသူတို့လိုက်နိုင်ရမယ့်အချက်တွေအတိုင်းလှုပ်ဆောင်ခြင်းရှိမရှိဆိုတာကိုတော့သူတို့ရဲ့ cell phone တွေကိုခြေရခံလိုက်ပြီးတော့စောင့်ကြည့်နေတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ယောဂဘိုးကုသပြန်ပွားတာကိုတားဆီးနိုင်ဖို့ကြိုးစားတဲ့အနေနဲ့တောင်ကိုရီးယားကကျောင်းပေါင်း 2,000 နီးပါးကိုလည်းပိတ်ထားပါတယ်။ယောဂဘိုးကူးဆက်မှုအားလုံးဟာကျန်းမာရေးစောင့်ရှောက်မှုဆိုင်ရာဌာနတွေကြီးမှာပဲဖြစ်ခဲ့တာပါအခုလိုမျိုးတောင်ကိုရီးယားမှာမားယောဂကူးဆက်ဖြစ်ပွားနေတာကြောင့်မလို့အဖက်နဲ့တောင်ကိုရီးယားနိုင်ငံကိုသွားတာမျိုးလဲရှောင်ကျဉ်ကြဖို့ဟောင်ကောင်မှာတရားဝင်သတိပေးချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာလည်းမားယောဂကူးဆက်ပြန်ပွားမှုတားဆီးရေးအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတာပါလေဆင်းနဲ့နေဆက်ဂိတ်တွေမှာအပူချိန်တိုင်းနဲ့ဆက်ပစ္စည်းတွေတုံးပြီးတော့ခီးသွားတွေကိုစစ်ဆေးနေပါတယ်။မားယောဂါကုသမှုရှိလာခြင်းလဲကုသနိုင်အောင်လို့မြို့နယ်အစဉ်ဆေးရုံတွေအထိပြင်ဆင်မှုတွေလှုပ်ဆောင်ထားတယ်လို့အစိုးရသတင်းမှာဖော်ပြထားပါတယ်ရှင်
။နီပေါ်နိုင်ငံမှာချိန်တော်ကြာကြန့်ကြာနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲရေးနိုင်ငံရည်တည်ချက်ရာအကြီးအကျယ်ခွဲလွှဲနေတဲ့နိုင်ငံရေးအုပ်စုတွေကြားမှာသဘောတူညီမှုရရှိသွားကြပါတယ်။နိုင်ငံရေးပါတီ၄ခုကြားမနေ့နောက်ပိုင်းကရခဲ့တဲ့သဘောတူညီချက်ရာနီပေါ်နိုင်ငံမှာဖက်ဒရယ်ပြည်နယ်၈ခုဖြစ်တဲ့ပိုင်းခြားသတ်မှတ်တော်မှာပါအခြေခံဥပဒေမူကြမ်းကိုဇူလိုင်လနဲ့နောက်ဆုံးထားရေးဆွဲသွားမှာဖြစ်တယ်လို့လည်းနီပေါ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဥပဒေမူကြမ်းကတော့လွတ်တော်ကိုယ်စားလှယ်၃ပုံ၂ပုံရဲ့တောက်ခံမှုရမှာအတည်ပြုနိုင်မှာပါ။နီပေါ်နိုင်ငံမှာ ခြေခံဥပဒေမူကြမ်းတစ်ချက်ကို2010ပြည့်နှစ်နောက်ဆုံးထားရေးဆွဲရမှာဖြစ်ပေမဲ့နိုင်ငံရေးကိုယ်လွှဲမှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့ရာကသတ်မှတ်ချက်တွေကိုအချိန်ချင်းကျော်လွန်ခဲ့တာဖြစ်ပါတယ်ဖယ်ရယ်ပြည်အောင်စုဖြစ်နိုင်ငံတွေကိုခွဲခြားရမှာလူမျိုးစုတွေပေါ်မူတည်သတ်မှတ်မလားပထူဝင်နေထားရာသတ်မှတ်မလားဆိုတဲ့ကိစ္စဟာအဓိကခွဲလွှဲချက်တစ်ခုဖြစ်ခဲ့တာပါခုနောက်ဆုံးစစ်ဆန်ညီနေရရှိခဲ့တဲ့သဘောတူညီချက်ထဲမှာတော့ဒီကိစ္စကိုအပြစ်ဒဏ်မဆုံးဖြတ်ခဲ့ကြပဲပြည်တွင်းမှာနယ်နိမိတ်တွေသတ်မှတ်ရေးပြည်အောင်စုကော်မရှင်တည်းရဲ့ဖွဲ့စည်းဖို့သာသဘောတူညီခဲ့ကြပါတယ်
။အရှင်းနဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံနဲ့ရေပိုင်နဲ့အငင်းပွားနေကြတဲ့ကိစ္စနဲ့ပတ်သက်လို့သူ့ရဲ့အဆိုတာဝန်မဲ့ပြောဆိုမှုတွေပြုလုပ်တာအတွက် G7 ထိပ်သီးဆက်မှုထိပ်သီးနိုင်ငံ9နိုင်ငံကိုတရုတ်ကဒီကနေ့ပဲအပြစ်တင်သွားပါတယ်။တနင်္လာနေ့ G7 ထိပ်သီးဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာ G7 နိုင်ငံခေါင်းဆောင်တွေကအာရှဒေသရဲ့ရေပြင်ပိုင်နဲ့အငင်းပွားမှုကြောင့်ဒေသရင်တင်းမာမှုတွေမြင့်မားနေတာကိုစိုးရိမ်ကြောင်းထုတ်ဖော်ပြောသွားကြပြီးတော့သက်ဆိုင်သူတွေအားလုံးနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာကြဖို့တိုက်တွန်းထားပါတယ်။ချင်းကြောက်တာအင်အားသုံးတာနဲ့နေမြေပိုင်ဆိုင်မှုလိုနိုင်ငံတကာနိုင်ငံရဲ့အနေအထားကိုတစ်ဖက်သက်ပြောင်းလဲဖြစ်ဖို့လှုပ်တာမျိုးတွေကိုပြင်းပြင်းထန်ထန်ကန့်ကွက်ပါရင်လို့ G7 ရဲ့ကြေညာချက်မှာပြောထားပါတယ်။ဒါဟာတောင်တရုတ်ပင်လယ်ထဲမှာတရုတ်တို့ကလူလုံကျွန်းတွေမြေဖို့နေတာကိုဝေဖန်တာလို့အများကရှုမြင်ပါတယ်။ G7 ရဲ့ကြေညာချက်ကအချက်အလက်အမှန်တွေကိုအခြေခံထားတာမဟုတ်ဘူးလို့ပြောပြီးတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးကပယ်ချသွားပါတယ်။တရုတ်ကစပါတလီကျွန်းစုတွေကိုသူတို့ပိုင်ဆိုင်ကြောင်းပြောပြီးတော့လေရင်ပြေးလန့်လို့အခြေခံအဆောက်အုံတို့တိစောက်နေတာပါ။ဘာဝတန်ရဇာတာပေါ်ကျွေတဲ့ဒီကျွန်းကိုမလေးရှား၊ဗီယက်နမ်၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဘရူနိုင်းတို့ကလည်းသူပိုင်ကိုပိုင်ပြောနေကြပါတယ်ရှင
်။အင်ဒိုနီးရှားနိုင်ငံနောက်ပိုင်းမှာမီးရောင်ပေါက်ကွန်းနဲ့အမြင့်ဆုံးအဆင့်သတိပေးချက်ထုတ်ပြန်ခဲ့ပြီးသတင်းတစ်ပတ်နီးပါးကြာလာတဲ့အချိန်ထိအခြေအနေဟာစိုးရိမ်စရာကောင်းနေစေဖြစ်တဲ့အကြောင်းအင်ဒိုနီးရှားသဘောကပေးအန်ဒီစီမံခန့်ခွဲမှုအေဂျင်စီကပြောဆိုခဲ့ပါတယ်။စင်နဘန်မီးရောင်မှာဒီကနေ့မနက်ပိုင်းမှာလည်းပေါက်ကွန်းမှုတချို့နဲ့အပြာဝူတွေထွက်လာတာတွေ့ရပါတယ်။အနီနာစင်ပင်တွန်ကျွန်းရွာကဒေသခံတွေကတော့ပြီးခဲ့တဲ့သတင်းပတ်ထဲမီးရောင်မှာလှုပ်ရှားမှုတွေပုံများလာရင်ကဆက်လို့ဘေးလွရာပြောင်းရွှေ့ပေးထားသလိုမီးရောင်ရဲ့လေးမှိုင်ပတ်လည်အတွင်းတောင်ဘက်နဲ့ရှေ့တောင်ဘက်ကဒေသခံတွေကိုလည်းရွှေ့ပြောင်းပေးထားပါတယ
်။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမအီတနာကျော်နဲ့ကိုအောင်လင်းတို့ကကြေညာပေးခဲ့တာပါ။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။ပညာရေးဥပဒေပြုပြင်ပြောင်းလဲရေးငြိမ်းချမ်းစွာဆန္ဒပြခဲ့ကြရင်ဖမ်းဆီးထိန်းသိမ်းခံပြီးတရားရင်ဆိုင်နေရတဲ့တပိတ်မောက်ကျောင်းသူကျောင်းသားတွေရဲ့ဝန်ရံပြည်သူတွေအ мян ဆုံးလွတ်ပေးရင်းနဲ့အကျဉ်းကျစဉ်အတွင်းအကြမ်းဖက်ဖြိုခွင်းခံခဲ့ရတဲ့သူတွေအတွက်အရေးတကြီးလိုအပ်နေတဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်တကျကုသခံယူနိုင်ရေးအ мян ဆုံးဆောင်ရွက်ပေးဖို့အစိုးရနဲ့လွတ်တော်တာဝန်ရှိသူတွေကို NNER ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတောင်းဆိုလိုက်ပါတယ်။လွတ်တော်ရင်းပြင်ဆင်မှုစ조사နေစေအမျိုးသားပညာရေးဥပဒေအပအဝင်မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်ဆွေးနွေးကြမယ့်နိုင်ငံလုံးဆိုင်ရာညီလာခံတရက်ကိုလည်းကျင်းပသွားဖို့ NNER ကစီစဉ်နေပါတယ်။အသေးစိတ်ကိုမဆုမုံကတင်ပြပေးပါမယ်ရှင်
။အမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးခရီးရှည်ချီတက်ဆန္ဒပြရင်းနဲ့လေဗရန်မြို့မှာအကြမ်းဖက်ဖြိုခွင်းခံခဲ့ရပြီးတဲ့နောက်အဖမ်းဆီးခံလိုက်ရတဲ့ဒီမိုကရေစီပညာရေးပင်မသပိတ်မောက်ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုတရားဝတီထောက်မှာအကျဉ်းချထားပြီးတော့နိုင်ငံတော်အကြီးညိုပြက်စီမှုလူစုခွဲရန်ညှဉ်းဆန်မှုစုပူအောင်ကြွအောင်လှုံ့ဆော်မှုအပါအဝင်ရုံးထုတ်စစ်ဆေးမှုတွေလုပ်နေတဲ့အပေါ်မှာလေးပွင့်ဆိုင်သဘောတူညီချက်အရအမြန်ဆုံးချွင်းချက်မရှိပြန်လွှတ်ပေးပါလို့ NNER ကအလေးနက်ထားတောင်းဆိုပါတယ်လို့ NNER ကတာဝန်ရှိသူဒေါက်တာသိန်းလွင်ကပြောပါတယ်
ဒီနေ့ပဲကျွန်တော်အဲဒီစာအုပ်တွေကနေပြန်လာတယ်အခုပဲကျွန်တော်ပြန်ရောက်ပါတယ်စာအုပ်တွေမှာဖန်ထားတဲ့အကြောင်းအရာတွေဟိုတပိတ်ကိုဝိုင်းရံကူညီတဲ့သူတွေဒီနေ့တရားရုံးမှာအမှုဖြစ်တယ်ကျွန်တော်သွားပြီးတော့နားထောင်တယ်နားထောင်တော့အကြောင်းအရာတွေရဲ့ကျန်းမာရေးချီမီဆိုးရွားလာတာတွေ့တယ်ဒီနေ့ဆိုရင်ထောက်အနေထုတ်လာရင်လည်းလမ်းမှာမူလေလို့အရေးပေါ်ဆေးရုံရောက်သွားတာရှိတယ်အရင်တစ်ပတ်ကလည်းအလားတူပဲမူလေလို့အဲ့ဒီဖြစ်တဲ့ဇန်နီကလက်ပရန်တပိတ်စကောင်းဖြိုခွဲတဲ့ကရဲတွေရိုက်နှက်ခဲ့လို့ရတဲ့ဇန်ညာတွေအဲ့လိုဟိုအဲ့ဒီဒဏ်ရာကပြင်းထန်ပြီးတော့အာဏာတို့မိုးဝေဒါတို့ချက်ချင်းလဲကျသွားတာလို့ဖြစ်တယ်။အဲ့ဒါကအရေးခံရတာကျောင်းသားအားလုံးပဲ။အဲ့တော့ကျောင်းသားတွေအားလုံးရဲ့ချမ်းမကြီးကတော်တော်လေးထိခိုက်နေတယ်။အဲ့ဒါတွေကျွန်တော်တို့ဟိုပြန်ပြီးတော့တကယ်ကိုကြွကျင်တဲ့သိပညာရှင်တွေနဲ့စစ်ဆေးပြီးတော့ရှေးကုသခံမှုလုပ်တယ်။ဒါလက်တလောချမ်းမကြီးနဲ့ဆိုင်တာ။နောက်ဒီကျောင်းသားတွေအများဆုံးလုပ်ကိုလုပ်တယ်။ကျွန်တော်အဲ့ဒါတင်ပြသွားမယ်။ဒါကြောင့်လဲဆိုတော့ကျောင်းသားတွေဆန္ဒပြတာကလေးဝန်ဆိုင်ရှင်တွေပဲဖြစ်ဖို့ပညာရေးကျောင်းဘုတ်တွေပြည့်စုံနေဖို့တောင်းခဲ့တယ်။လေးပွင့်ဆိုင်နဲ့ဖြစ်ခဲ့တယ်လေးပွင့်ဆိုင်မှာဟာသဘောတူညီခဲ့တာကဆန္ဒပြတဲ့ကျောင်းသားတွေကကူညီတဲ့သူတွေကဖန်ဆီးခြင်းအရေးယူခြင်းမရှိပါဘူးဆိုတော့သဘောတူလက်မှတ်ထိုးခဲ့တယ်အစိုးရလည်းလက်မှတ်ထိုးတယ်လွှတ်တော်ဘက်ကလည်းလက်မှတ်ထိုးတယ်အဲ့ဒီသဘောတူချက်ကိုဖောက်ဖျက်ထားတယ်အစိုးရဘက်ကအဲ့ဒီအတွက်ကျွန်တော်အဲ့ဒါကိုဖောက်ပြပြီးတော့ ကျောင်းသားတွေအများဆုံးလွတ်မြောက်ဖို့ကျွန်တော်တို့ဆက်လက်ဆောင်ရွက်သွားပါမယ
်။အမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးအပါအဝင်မြန်မာနိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆိုင်ရာဆွေးနွေးကြဖို့ကိုလည်း NNDR အနေနဲ့နိုင်ငံလုံးဆိုင်ရာညီလာခံတရက်ကိုကျင်းပပြီးတော့ဆွေးနွေးသွားကြဖို့ပြင်ဆင်နေကြပါတယ်။ဒီညီလာခံမှာအစိုးရပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေအပါအဝင်ပညာရှင်တွေကိုလည်းဖိတ်ခေါ်ဆွေးနွေးသွားမှာဖြစ်တယ်လို့ဒေါက်တာသိန်းလွင်ကပြောပါတယ်
။အဓိကဖိတ်မဲ့လူတွေက NNDR ကိုရဲ့မှာပါတဲ့အဖွဲ့အစည်းအားလုံးပြန်ဖိတ်မယ်ကျွန်တော်တို့တိုင်းနေပြင်မယ်အားလုံးမှာအနေနဲ့ချိတ်ထားတဲ့ပညာရေးဖွဲ့တွေလူမှုရေးဖွဲ့တွေရှိပါတယ်သူတို့တွေဖိတ်မယ်တထောင်လောက်ကျွန်တော်တို့ဖိတ်ပါတယ်ဟာဆွေးနွေးပွဲရဲ့အဓိကအကြောင်းကတော့ကျွန်တော်တို့ပညာရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးအဲ့ဒီအကြောင်းအရာတွေကိုအဓိကထားဆွေးနွေးမှာပါဆွေးနွေးမဲ့အထက်မှာကျွန်တော်တိုင်းရင်းသားဒေသပညာရေးဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေပါပါတယ်သူတို့ရဲ့တိုင်းရင်းသားဒေသပညာရေးသူတို့ပြင်တိုင်းရင်းသားကလေးငယ်တွေရဲ့ဘာသာစကားဆိုင်ရာကိစ္စငြိမ်းချမ်းရေးနဲ့ဆက်နွယ်နေတဲ့အခါကျတော့ဒီကိစ္စကိုဆွေးနွေးဖို့ရှိပါတယ်အဲ့ဒီပြင်ကိုပညာရေးနဲ့လူခွင့်ရေးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့အကြောင်းအရာတွေလည်းကျွန်တော်တို့ဆွေးနွေးသွားမှာပါပညာရေးဥပဒေပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေနဲ့ဆက်ဆိုင်တဲ့ကိစ္စတွေကိုဥပဒေပညာရှင်တွေဆွေးနွေးကြမှာပ
ါအမျိုးသားပညာရေးဥပဒေပြင်ဆင်ရေးမူကြမ်းကိုလွှတ်တော်ထဲမှာဆွေးနွေးနေကြဆဲဖြစ်ပြီးတော့ပညာရေးအသုံးစရိတ်ပါဝင်အချက်တချို့ကိုပြင်ဆင်ခဲ့ပြီးဒီပညာရေးဥပဒေပြင်ဆင်တဲ့ဥပဒေကိုဒီတစ်ကြိမ်လွှတ်တော်အစည်းအဝေးမှာတော့အတည်ပြုနိုင်မယ်လို့မျှော်လင့်ကြောင်းလွှတ်တော်ကိုယ်စားလှယ်ဦးဖြိုးမင်းသိန်းကပြောပါတယ
်လွှတ်တော်မှာဥပဒေကြမ်းပူးပေါင်းကော်မတီရဲ့အစီအစဉ်ကစားဖတ်မယ်ပြီးရင်လွှတ်တော်နေရာသဘောကားဆွဲလဲတဲ့ချက်ကဘယ်နဲ့ချက်ပေါ့နော်အဲ့ဒီနေရာနေပြည်သူလွှတ်တော်ရဲ့အောက်ဆောင်ဘယ်နဲ့ချက်အတည်ပြုမယ်အဲ့ဒီနှစ်ခုစလုံးပေါ်မှာနှစ်ဖက်ကြည့်ပြီးပြန်ပြလိုက်တာရှစ်ချက်ရှိတယ်အဲ့ဒီမျိုးတွေကိုဒီဥပဒေကြမ်းပူးပေါင်းကော်မတီကပြည်တော်စုလွှတ်တော်မှာဆွေးနွေးရလို့ကျွန်တော်ကြားတယ
်အခုလိုမျိုးလွှတ်တော်ရင်းပြင်ဆင်မှုစ조사နေစေအမျိုးသားပညာရေးဥပဒေအပါအဝင်နိုင်ငံလုံးဆိုင်ရာညီလာခံတရက်ကိုလာမယ့်ဂျွန်လပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆွေးနွေးကြမယ်နိုင်ငံလုံးဆိုင်ရာညီလာခံတရက်ကိုလာမယ့်ဂျွန်လ18 19နဲ့20ရက်တွေမှာရန်ကုန်တိုင်းရန်ကုန်မြို့ခွဲချံရန်ကုန်မြက်မြင့်ကျောင်းမှာကျင်းပသွားဖို့ကို NNER ကစီစဉ်နေပါတယ်ရှင
်မဆုမမရှင်နောက်ထပ်ပညာရေးတင်းတင်းတပုတ်တစ်ဆက်တင်ပြပါဦးမယ်ပညာရေးစနစ်ပြုပြင်ပြောင်းလဲမှုအတွေ့တပိတ်မောက်ចောင်းသားတွေကိုလက်ပရန်းမြို့မှာရိုက်နဲ့ဖမ်းဆီးလိုက်ပြီးအကျဉ်းချထားခဲ့တာ3လရှိသွားပါပြီ။ခုချိန်မှာတော့အကျဉ်းထောင်တွေကចောင်းသားနဲ့ဝန်းရံပြည်သူများရဲ့ကျန်းမာရေးအခြေအနေဆိုးဝါးလာနေတာကိုလည်းတွေ့နေရပါတယ်။ဒီနေ့မှာပဲတရားရုံးထုတ်ချိန်မှာဝန်းရံပြည်သူတို့မူလဲသွားတဲ့အတွက်ရန်ကုန်ဆေးဦးကြီးကိုပို့လိုက်ရတယ်လို့ဆိုပါတယ်။အကြောင်းဆုံးကတော့ထိုင်းအခြေစိုက် VOA သတင်းထောက်မအေးအေးမာကခုလိုသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့မတ်လ10ရက်နေ့ကလက်ပရန်းမြို့မှာရိုက်နဲ့ဖမ်းဆီးခံခဲ့ရပြီးပုံမှန်၅ခုနဲ့တရားစွဲဆိုခံရတဲ့ចောင်းသားနဲ့ဝင်းရံပြည်သူတို့ချို့ဟာကျမ်းမာရေးအခြေအနေဆိုးဝါးလာနေတယ်လို့ဆိုပါတယ်။ဒီကနေ့မှာတော့တာယာအော်ဒီမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးချိန်ဖမ်းဆီးခံရသူတို့မူးမေ့ပြီးတော့သွေးရနာတွေဖြစ်နေတဲ့အတွက်ရန်ကုန်စေယုံကြီးကိုပို့လိုက်ရကြောင်းရုံးထုတ်စစ်ဆေးတဲ့နေရာကိုရောက်နေတဲ့တက်ကြွလှုပ်ရှားသူတို့ကပြောပါတယ်
။မူးလည်းမမေ့ဘူးလို့ဖြစ်သွားတယ်အဲ့သွေးရနာလေးတွေအန်နေပေါ့။နောက်ကျွန်တော်တို့စေယုံရောက်တဲ့ချိန်မှာရေတွေပါလေးကလက်မခံဘူးအန်နေတယ်အဲ့ကြောင့်မလို့အခုရန်ကုန်စေယုံကိုတွေ့တဲ့ရန်ကုန်စေယုံရောက်သွားပြီ
။ပြီးခဲ့တဲ့ရုံးထုတ်ချိန်မှာလဲဝင်းရံပြည်သူတို့သတိမေ့မျောခဲ့ပြီးလက်ရှိမှာတော့ရန်ကုန်မြို့ကအုံနောက်နဲ့အာယုံကျော်စေယုံကြီးရဲ့ခွဲစိတ်ဆောင်မှာကုသခံနေရတာပါ။အခုဆိုရင်အလားတူဝေဒနာမျိုးတွေတောင်းသား10ဦးထက်မနည်းမှာတွေ့ကြုံနေရတာကြောင့်ရမရေးစစ်ဆေးမှုနဲ့ဆေးဝါးကုသမှုတွေလုပ်ပေးဖို့ ICRC အနေနဲ့အကျဉ်းထောင်ထဲမှာဝင်ရောက်စစ်ဆေးပေးဖို့တွေလိုအပ်တယ်ဆိုပြီးတက်ကြွလှုပ်ရှားသူတူဖြစ်တဲ့ဦးစော်ရန်ကလည်းဆိုပါတယ
်ဆေးဝါးစစ်ဆေးမှုပေါ့နော်ကုသမှုစစ်ဆေးမှုတွေလုပ်စေချင်ပါတယ်အဲ့လိုလုပ်မှလည်းတို့ကျွန်တော်ကစိတ်ချမှာပေါ့နော်အခုတည်းကစိတ်မချဘူးအခုတယောက်ပြီးတယောက်အဲ့လိုဖြစ်နေတယ်ဆယ်ယောက်ကျော်ကျော်လောက်ကတော့အဲ့လိုပေါ့နော်တို့မူရာတွေအော်ရာအာနာတွေအဲ့လိုခေတ်ဆမျိုးတွေဖြစ်နေတယ်
ဒီကနေ့တရားရုံးထုတ်ချိန်မှာပြီးခဲ့တဲ့အပတ်ကသတိမေ့ပြီးတော့လေဘင်းခွဲစိတ်မှုခံရတဲ့ကိုတင်ဝင်းကိုအာမခံတင်ခဲ့ပေမဲ့အာမခံမပေးခဲ့သလိုကျမရေးဆိုးဝါးသူ2ဦးမတက်ရောက်နိုင်တဲ့အတွက်တရားခွင်ရပ်နားလိုက်ရကြောင်းတရားလွှတ်တော်ရှေ့နေဦးကြည်မြင့်ကဆိုပါတယ်
ဖိလက်မကြီးပြီးတဲ့ဆရာကိုခေါ်စေရသေးတယ်ခေါ်စေပြီးတော့မှခါတိုင်းတော့ထုံးစံတော့ပေးတယ်ပေါ့ဗျာကိုစားဗျာဆေးရုံတက်ပြီးဆေးရုံပေါ်ရောက်နေတဲ့ဥစ္စာဗျာတရားသူကြီးကဘာခေါ်စေနေကြလို့တော့လေဗျာတကယ်သူတကယ်ပေးမယ်ဆိုရင်တကယ်အဖြစ်ပြတည်ရောဗျာသူကပြေးပိုင်ကအာနာရှိတယ်ဗျာ
။ကျောင်းသားတွေကိုကျန်းမာရေးစစ်ဆေးခွင့်တွေပေးဖို့အတွက်ပြည်ထောင်စုဝန်ကြီးဌာနကို88မျိုးဆက်ကျောင်းသားတွေကတောင်းဆိုထားတယ်လို့လည်းတက်ကြွလှုပ်ရှားသူတွေကဆိုပါတယ်။ဒီပညာရေးစနစ်ပြုပြင်ပြောင်းလဲဖို့အတွက်ခရီးရှည်ချီတက်သပိတ်ပေါက်ခဲ့ပြီးအစိုးရလွှတ်တော်နဲ့ပညာရေးကွန်ရက်ကျောင်းသားတွေလေးပွင့်ဆိုင်ဆွေးနွေးဖို့အတွက်တောင်းဆိုခဲ့ပါတယ်။အစိုးရကတော့ကျောင်းသားတွေသပိတ်မောက်ချီတက်မှုတွေကိုရပ်ဖို့ရန်ကုန်ကိုဆက်လက်ချီတက်မယ်ဆိုရင်တည်ဆဲဥပဒေတိုင်းအရေးယူမယ်လို့ဆိုခဲ့ပါတယ်။ဒီနောက်ဆွေးနွေးညှိနှိုင်းနေတဲ့ကာလမှာပဲလက်ပရန်းမြို့မှာကျောင်းသားနဲ့သူတို့ကိုဝင်းရံခဲ့တဲ့ပြည်သူတွေကိုရိုက်နှက်ဖမ်းဆီးခဲ့ပြီးပုံမှန်၅ခုနဲ့တရားစွဲဆိုကအာမခံမပေးဘဲဖမ်းဆီးခဲ့တာဖြစ်ပါတယ်။ ကျောင်းသားနဲ့ဝန်ရံပြည်သူတွေကိုရုံးထုတ်စစ်ဆေးတဲ့အခါတိုင်းမှာလည်းတရက်ခွင်မှာလုံခြုံရေးအင်အားအများပြားချထားခဲ့ပါတယ်ရှင်။
မအေးအေးမှာသတင်းပေးဖို့သွားတာပါ။VOAကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။VOAအမြန်မာပိုင်းကို email ကနေဆက်သွယ်လို့ရင်burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆိုရင်တော့ဖုန်းနံပါတ်ကတော့ 232-382-999လေးဖြစ်ပါတယ်။ တောင်ကိုရီးယားနိုင်ငံမှာအဖြစ်များနေတဲ့အရှိအလဲပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာယောဂါမတ်ကူးစက်မြန်ယောဂါနဲ့ပတ်သက်လို့မြန်မာနိုင်ငံတွင်မှလည်းကျန်းမာရေးအာဏာပိုင်တွေဖက်ကကြိုတင်ကာကွယ်ရေးအစီအမံတွေဆောင်ရွက်နေတယ်လို့သိရပါတယ်။တောင်ကိုရီးယားနဲ့မြန်မာအကြားမှာနှိမ့်စဉ်လေကြောင်းခရီးစဉ်အဝင်အထွက်တွေဖြစ်နေတဲ့အတွက်ယောဂါကူးစက်နိုင်ခြေများနေတာမို့အခုလိုကြိုတင်ကာကွယ်မှုအစ င်းများရမှာကျမ်းမာရေးဌာနဖက်ကကြိုတင်ပြင်ဆင်ဆောင်ရွက်မှုတွေကိုသူကအခုလိုရှင်းပြပါတယ
်။ဒီဇိုင်းလေးစိတ်ဒီမှာကျွန်တော်တို့ဒီယောဂအဆောင်ချက်ကြီးရှိတဲ့ team တွေပေါ့ Rapid Response team တွေအဲ့ team တွေနဲ့ကျွန်တော်ကဝင်လာတဲ့ခီးတွေကျွန်တော်တို့ကဒီ fever screening ပေါ့ infrared fever screening system နဲ့အပြားယောဂအချင်းချင်းစစ်ဆေးတယ်။ဒီအပြားရှိတဲ့ခီးတွေဆိုရင်တော့ကျွန်တော်တို့လေစိတ်ကျမ်းမာရေးဌာနမှာတီးခြားခေါ်ယူပြီးတော့ကျွန်တော်တို့ကအသေးစိတ်တရားစွင့်ယူတယ်ပြီးလို့ချင်းဦးနာအသေးစိတ်ကျမ်းမာရေးစစ်ဆေးမှုတွေလုပ်တယ်ဒီအီဘိုလာယောဂါတော့မဟုတ်ဘူးအီဘိုလာယောဂါကတော့သူကဖြစ်တဲ့နိုင်ငံတွေကိုခီးသွားပူတဲ့ရာဇဝင်ရှိတဲ့လူတွေဆိုလို့ချင်းတော့ကျွန်တော်တို့ suspected case အနေနဲ့ဒါ investigation တွေဆက်လုပ်တာပေါ့မတ်စကိုပြီးကြတော့ကျွန်တော်တို့ဒီအခုနလိုအပြားရှိတဲ့ခီးတွေဆိုလို့ချင်းအခုနကျွန်တော်ကနိုင်ငံကို specific မလုပ်တော့ဘဲနဲ့မတ်စလူနာတွေเนาะဒီကျုပ်ကူတာကင်တွေခဲ့ဘူးသလားဒါမို့ဒီမတ်စလူနာအနိကနေထိုင်ခဲ့ဘူးသလားစပြင်ဒီလိုအသေးစိတ်ရာဇဝင်နေယူပြီးတော့တကယ်လို့ contact ရှိခဲ့တဲ့လူတွေဆိုလို့ချင်းတော့ကျွန်တော်တို့ဒီကျွန်တော်တို့သတ်မှတ်ထားတဲ့ဒီ designated hospital ပေါ့ကျွန်တော်တို့ရန်ကုန်ဆိုလို့ချင်းကျွန်တော်တို့ဒီဝေဘာကြီးအထူးကုဆေးရုံကြီးကိုစနစ်တကျယောဂကာကွယ်ထိန်းချုပ်မှုအစီအစဉ်တွေအပြည့်အဝလုပ်ပြီးတော့ဆိုလိုတာကတော့ဒီခီးတယ်လို့လည်းပဲကျွန်တော်က personal protective equipment အပြည့်စုံဝတ်ပေးတယ်ကျွန်တော်တို့ကျမ်းမာရေးဝန်ထမ်းတွေကိုကူးစက်မှုမရှိအောင်လည်းပဲ personal protective equipment အပြည့်စုံနဲ့ကျွန်တော်တို့သတ်မှတ်ထားတဲ့ ambulance နဲ့ကျွန်တော်တို့ဝေဘာကြီးဆေးရုံကျွန်တော်တို့ပို့ပါတယ
်ဟုတ်ကဲ့လက်ရှိမြန်မာနိုင်ငံထဲမှာကတန်တရားဖြစ်ပွဲလူနာမျိုးတွေပါတွေ့တာပြောရှိပါလား
အာလက်ရှိတော့မရှိသေးပါဘူးခင်ဟုတ်ကဲ့
ဟုတ်ကဲ့
ဒါကျွန်တော်တို့ကဒီဇက်တိုက်လုပ်နေတာပေါ့ Ebola ဆောင်ရွက်ကြီးကြီးလုပ်ငန်းတွေလည်းပဲကျွန်တော်ကအချိန်ဝန်းမပြတ်သေးဘူးအပြည့်တေတော့အခုနလိုယောဂစစ်ဆေးတဲ့ကိစ္စတွေရောအခုနဆေးဦးနေရပြင်ဆင်ထားရှိမှုတွေရောကျွန်တော်ကျမ်းမာရေးဝန်ထမ်းတွေရဲ့ဒီဒီရနဲ့ပတ်သက်တဲ့ပြင်ဆင်မှုတွေရောစိတ်ဟောမပြတ်သေးတော့အခု mask ကိုအတွက်ကြတော့ကျွန်တော်ကဒီအစင်အသင့်အနေထားမှဖြစ်နေတယ
်အဲ
ဒါခွဲကလမနာစစ်ဆေးတာတခုပဲကျွန်တော်ကဤဘိုလာနဲ့ mask ကိုနဲ့မတူတော့ mask ကိုကြတော့ကျွန်တော်ပြည်တွင်းမှာပဲဟုတ်တယ်ကွာစစ်စေးနိုင်တဲ့အဆင်ဖြစ်
ဟုတ်ကဲ့
ဖြေပါလေ
အရင်တော့ကအီဘိုလာရောဂါနှစ်နေရေးတို့မှာတော့နိုင်ငံတကာမှာတော့ဒီနိုင်ငံတကာပေါင်းဆောင်မှုတွေ WHO တို့ကပေါင်းပတ်သက်ပြီးလုပ်တာရှိရနောက်လေကြောင်းနေနဲ့ပူးပေါင်းဆောင်မှုတွေမျိုးတွေလုပ်တာရှိပါလေအခုဒီမားစ်နဲ့ပတ်သက်လို့ရောဒီမြန်မာအာဏာပိုင်တွေဘက်ကရောဒါဒီလိုဆောင်မှုရှိပါလား
ကူးစက်ရောဂါတွေပေါ့အထူးသဖြင့်တော့ဒီ pandemic threat disease new emerging disease တွေပေါ့ဒီ disease နဲ့ပတ်သက်ပြီးတော့ဒီကူးစက်ရောဂါကာကွယ်နိုင်နေလုပ်ငန်းဗဟိုကော်မတီကျွန်တော်ဖွဲ့စည်းပြီးဆောင်ရွက်ပါလေအဲ့မှာတော့ကျွန်တော်တို့ကျန်းမာရေးဝန်ကြီးဌာနနဲ့မကဘယ်နဲ့ဝန်ကြီးဌာနပေါင်းစုံနောက်အခုနဒီကမ္ဘာ့ကျန်းမာရေးအဖွဲ့အပြင်ကျွန်တော် implementing partner စေနောက်တခြားပူးပေါင်းဆောင်ရွက်တဲ့အဖွဲ့အစည်းတွေအကုန်ပါဝင်လာဆိုတော့ဒီအခုဒီ mask ကိုအတွက်လည်းပဲကျွန်တော်တို့ကဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကတော့အဓိကပေါ့ဒီသက်ဆိုင်ရာဆက်နီးနွယ်နေတဲ့ဝန်ကြီးဌာနတွေရောတခြားအဖွဲ့အစည်းတွေနဲ့ပါကျွန်တော်ပူးပေါင်းဆောင်ရွက်နေရှိပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကကိုရီးယားမှာဖြစ်ပျက်နေတာမြန်မာနိုင်ငံနဲ့လည်းအသွားအလာကရှိတဲ့ခါကျတော့မြန်မာနိုင်ငံအနေနဲ့ဒီယောဂနဲ့ပတ်သက်လို့ဘယ်လောက်ထိစိုးရိမ်စရာရှိပါလဲ
ဒီတောင်ကိုရီးယားတို့ China တို့မလေးရှားတို့ Philippines တို့မှာဒီကူးစက်ဖြစ်ပွားမှုကြတော့အထူးသဖြင့်တောင်ကိုရီးယားကြတော့ကျွန်တော်နဲ့လည်းပဲနေစဉ်ဒီလေကြောင်းလိုင်းနဲ့ခီးတဲ့တွေအဝင်အထွက်တွေရှိနေတာပေါ့ရှိနေတော့ risk အနေနဲ့ကတော့ကျွန်တော်တို့ပို့ပြီးတော့များတော့ပေါ့များတဲ့အတွက်ကြောင့်လည်းကျွန်တော်ပို့ပြီးတော့ဒီတိတိယောက်ပေါ့ဒီအစစအရာဒီ standby position နဲ့ဒါ season ဆောင်ရွက်လေးရှိပါလား
ကိုသားညဦးမေမြန်သွားတာပါရှင် VOA ကနေအင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့လေစီရွှေ့ပြောင်းသူတွေရဲ့သတင်းတစ်ပုဒ်တင်ပြချင်ပါတယ်ပင်လယ်ပြင်မှာတရားမဝင်လေစီရွှေ့ပြောင်းသွားလာသူတွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့အရေးပေါ်စီမံခန့်ခွဲရေးကော်မတီတရက်ဖွဲ့စည်းပြီးအထူးကြမ်းမှကင်တွယ်ဆောင်ရွက်နေတယ်လို့နိုင်ငံခြားရေးဌာနထိပ်တန်းတာဝန်ရှိသူတို့ကပြောပါတယ်မြန်မာရေပိုင်နယ်တွင်တွေ့ရှိကဲတင်ထားခဲ့တဲ့လူအယောက်900ကျော်ထဲကစစ်စစ်ပြီးသားပထမတပ်တုပ်ကိုသူတို့ရဲ့မူရင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့ခဲ့ပြီးဖြစ်တယ်လို့နောက်ထပ်စီစဉ်မှုတွေနဲ့အ мян ဆုံးနေရရင်ပြန်ပို့နိုင်အောင်လဲအလေးထားဆောင်ရွက်နေတယ်လို့ပြောပါရယ်ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးကတင်ပြပါမယ်ရှင
်ပင်လယ်ရင်းတရားမဝင်ရွှေ့ပြောင်းသွားလာသူတွေနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာအပေါ်မှာအထင်မြင်လွဲမှားပြောဆိုမှုတွေရှိနေပေမဲ့မြန်မာအစိုးရအနေနဲ့ကတော့ဒီကိစ္စကိုနိုင်ငံတကာကလိုက်နာကျင့်သုံးတဲ့လှုပ်ထုံးလုပ်နည်းတွေနဲ့အညီစက်မှတ်ကင်တွယ်ဆောင်ရွက်နေတယ်လို့နိုင်ငံသားရေးဌာနဒုဝန်ကြီးဦးတန်းကျော်ကပြောပါရယ်ပင်လယ်ရင်းတရားမဝင်ရွှေ့ပြောင်းသွားလာမှုဆိုင်ရာအရေးပေါ်စီမံခန့်ခွဲရေးကော်မတီတရက်ကိုနိုင်ငံတော်သမ္မတရုံးကအမိန့်ကြေညာစာထုတ်ပြန်ပြီးမေလ22ရက်နေ့မှာဖွဲ့စည်းပေးခဲ့တယ်လို့ဒုတိယသမ္မတနှင့်ဦးဆောင်ပြီးတော့ဝန်ကြီးဌာနတွေကအဖွဲ့ဝင်15ဦးပါတဲ့ဒီကော်မတီကနေအခုကိစ္စကိုအထူးရောက်ဆုံးကင်တွယ်ဆောင်ရွက်နေတာဖြစ်တယ်လို့ဒုဝန်ကြီးဦးတန်းကျော်ကပြောပါရယ
်လူသားချင်းစာနာထောက်ထားမှုစုထောင်းကနေပြီးတော့ကျွန်တော်တို့ကဒီကိစ္စတွေကိုကြည့်ရှုပြီးတော့ကယ်တင်ဖို့နော်နောက်ပြီးတော့မှအရေးပေါ်စာနာရိတ်ခာနော်ဒါပြီးတဲ့အတိုင်းပဲဟလာဈေးဝါဟလာနောက်ပြီးတော့တို့ရဲ့လုံခြုံရေးအတွက်ဟလာလိုအပ်လို့ရှိရင်နော်စောင့်ရှောက်ပြီးတော့နော်ပေးဖို့နော်ဒီကဲထားတဲ့လူတွေဟာဘယ်နိုင်ငံကလဲပြည်ရင်းနိုင်ငံပေါ့ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကလိုအပ်တယ်လို့ကျွန်တော်တို့ကဟလာဆစ်ဆေးဖို့ဒါကျွန်တော်တို့မူဝါဒထဲမှာပါပါတယ်နော်အကယ်၍တို့ကိုအကြောင်းကြောင်းကြောင်းပေါ့လေကျွန်တော်တို့ကဟလာတကယ်ကိုလိုအပ်လို့ကမ်းခြေပေါ်ကိုကျွန်တော်တို့ကကပ်ပေးရမယ်ဆိုလို့ရှိရင်လည်းဟလာဒီအတင်းတော်ဆုံးဖြစ်မဲ့ဒီကမ်းခြေကိုကျွန်တော်တို့ရှာပြီးတော့နော်ယာယီစောင့်ရှောက်မှုပေးဖို့ဒါကျွန်တော်တို့ရဲ့ဟလာမူဝါဒထဲမှာပါပါတယ
်ပြီးခဲ့တဲ့လအထဲမြမပင်လယ်ပြင်မှာတွေ့ရှိကြတင်ခဲ့တဲ့လှေစီးရွှေ့ပြောင်းသွားလာသူ900ကျော်ရှိပြီးဒီအထက်ကဆစ်ဆစ်ပြီးသွားတဲ့လူ150ကိုမေလ10ရက်တနင်္လာနေ့ကပဲသူတို့ရဲ့မူရင်းထွက်ခွာလာရာဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့ပေးခဲ့တာပါနောက်ထပ်စစ်ဆင်မှုတွေကိုစက်တိုက်လှုပ်ဆောင်နေပြီးတော့ဒီလူတွေကိုအမြန်ဆုံးနေရပြန်ပို့နိုင်ရေးကိုစီစဉ်နေတယ်လို့ဦးတန်ကျော်ကပြောပါတယ
်ကျွန်တော်တို့ကလူ300ကျော်လောက်ကိုစစ်ပြီးပြီစစ်ပြီးတဲ့300ကျော်ကသူတို့နိုင်ငံသားဖြစ်တယ်လို့သူတို့ဘက်ကလက်ခံသွားတယ်ကျွန်တော်ဘက်ကတော့အမြန်ဆုံးပဲဟိုပို့ထိုင်တာပေါ့လေဘာလို့ဆိုတော့ကျွန်တော်လည်းသိတယ်ဖက်ကလက်ခံနိုင်ဖို့ပဲတို့တာပေါ့ကျွန်တော်တို့အဲ့အတွက်ကိုတော့ဒီတိုင်းသူတို့နဲ့ညှိတယ်နော်သူတို့ဘက်ကလည်းဟိုကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဒီတက်တနာကနိုင်ငံသားမှာအဲ့ဒါဒီနည်းချေရှင်းရမယ့်ပြဿနာဆိုတဲ့ဥစ္စာကိုသဘောပေါက်တဲ့အတွက်နှစ်ဖက်လုံးကတော့ဒီဟာကိုဦးစားပေးပြီးဆောင်ရွက်နေတယ်။သူတို့လည်းဟာသူတို့ဘက်မှာစစ်ဆေးရတဲ့အပိုင်းဟိုကျွန်တော်တို့နားလည်ပါတယ်။သို့တော်လည်းအမြန်ဆုံးဖြစ်အောင်တော့ကျွန်တော်တို့ဟိုဆောင်ရွက်နေတယ်။အဲ့တော့ဒီနေ့ဟာဟိုကျွန်တော်တို့ပို့နိုင်မလဲဆိုတဲ့ဥစ္စာတော့ကျွန်တော်ဒါပေမဲ့အရင်တက်တော့ကျွန်တော်မြန်လိမ့်မယ်လို့ထင်တယ်။အရင်တော့ကတော့ကျွန်တော်19ရက်လောက်ကြာတယ်ပေါ့လေ။နော်ဒါပထမဆုံးအတွေ့အကြုံကလည်းနှစ်ဖက်လုံးမှာဒါပထမဆားလုပ်တယ်။ဒီနောက်ပိုင်းဟာတွေကတော့ဒီကညာလာလိမ့်မယ်လို့ပဲကျွန်တော်အနေနဲ့ယူဆတာပေါ့နော
်ဒီလက်စီပြည့်ရွှေ့ပြောင်းဝင်ရောက်သူများအရင်နဲ့ပတ်သက်ပြီးတော့ပဲမူဝါဒပြက်ပြက်တားတားချမှတ်ဆောင်ရွက်ဖို့ဆိုတဲ့အရေးကြီးအစိုးတရက်ကိုလည်းမနေ့ကအမျိုးသားလွတ်တော်မှာဆွေးနွေးခဲ့ကြပါတယ်ဒီဆိုကိုတော့မကွေးတိုင်းကအမျိုးသားလွတ်တော်အမတ်ဦးလာဆွေကဦးဆောင်တင်သွင်းခဲ့တာဖြစ်တယ်လို့အမျိုးသားလွတ်တော်အမတ်တူဖြစ်တဲ့ဒေါ်နန်တီတီအေးကပြောပါတယ
်ဒီစီပြည့်ရွှေ့ပြောင်းသူများနဲ့ပတ်သက်ပြီးပြတ်သားတော့မူဝါဒချမှတ်ဆောင်ရွက်သွားရင်လည်းအဲ့ဒါအရေးကြီးအစိုးဆိုတော့ဒီအရေးကြီးဆိုကိုဟိုပါတော့ဆွေးနွေးမလားဆိုတော့အဲ့လိုမျိုးဟိုပါလေဒီတော့မှအဆုံးဖြတ်ယူတယ်တော့ကဲအဆုံးဖြတ်ယူတော့ဆွေးနွေးမယ်ဆိုတော့အဲ့လိုမျိုးအတူတူလိုက်တော့လေနောက်နေ့ကျတော့ဆွေးနွေးတာပေါ့ညီမလေးဆွေးနွေးတော့လူ9ယောက်ဆွေးနွေးကြတယ်ဒီရှိပြောင်းဒါနဲ့ပတ်သက်ပြီးတော့ပေါ့နော်အမြန်ဆုံးလူမှုဝါဒချက်ဆောင်ရေးပြီးဖို့ဆိုဆွေးနွေးကြတာဆွေးနွေးပြီးတော့လည်းမဲခွဲတဲ့ခါကျတော့အတူဖြစ်တယ်ပေါ့နေရာများပေါ့နော်နေရာတော့အတူဖြစ်သွားတယ်ပေါ့
ဒီလွတ်တော်ဆွေးနွေးပွဲမှာတကယ်ကြားရေးဌာနဒုဝန်ကြီးဦးတန်ကျော်ကလည်းလှေစီးဝင်ရောက်သူတွေနဲ့ပတ်သက်လို့အစိုးရရဲ့ဘူဝါရချမှတ်လုပ်ဆောင်မှုတွေကိုရှင်းလင်းတင်ပြခဲ့တာပါလှေစီးပြေးသူတွေအများစုဟာမြန်မာနိုင်ငံအတွင်းဖိနှိပ်မှုတွေကြောင့်အိန္ဒိချင်းအရှိတောင်အာရှနိုင်ငံတွေကိုထွက်ပြေးဖို့ကြိုးစားနေကြတဲ့ရိုဟင်ဂျာတွေဖြစ်တယ်လို့ကုလသမဂ္ဂနဲ့အတူနိုင်ငံတကာကပြောဆိုနေပေမဲ့မြန်မာအစိုးရဘက်ကတော့ဒါဟာမမှန်ကန်တဲ့အကြောင်းပြန်လည်တုံ့ပြန်ထားပါတယ်ရှင်
မခင်ပြည်တွင်းမင်းမြန်းတင်ပြသွားတော့ပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်။ VOA America အတိုင်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်သွားမယ့်အစီအစဉ်တွေကို Line to Meter 24 25တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်တာရှင်များရှင်။VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့51တို့ကနေည10နာရီအထိထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရမှာပါ။ခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ရပါမယ်။ဒီတစ်ပတ်စီစဉ်ကိုတော့ကိုသိန်းထိုက်ဦးကတင်ပြချပါရစေ
။ဆမ်မိုရာဂျီနိုင်ငံခေါ်တဲ့နိုင်ငံနဲ့ထိပ်တည်ဆွေးနွေးပွဲအတွင်းသမ္မတဥပမာကကွန်ဘီနီတခြားကိစ္စတွေကိုကမ္ဘာခေါင်းဆောင်တွေနဲ့ဆွေးနွေးနေချိန်မှာပဲအမေရိကန်ပြည်ထောင်စုအတွင်းမှာလည်းအဓိကကွန်ဘီသဘောတူညီချက်ကြီးနေ့ရက်စလုံးကိုအောက်လွှတ်တော်ကမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။အတ္တလန္တစ်နဲ့ပစိဖိတ်သမုဒ္ဒရာဝန်ကျင်နိုင်ငံတွေနဲ့ကွန်ဘီသဘောတူညီချက်အသစ်တွေချမှတ်ဖို့အမေရိကန်ပြည်ထောင်စုကဥရောပနိုင်ငံတွေကိုအဓိကဆိုပြနေတာပါ။ဒီလိုဆိုပြနေပေမဲ့လည်းသမ္မတဥပမာဆိုရပေါ်မှာကွန်ဘီခွင့်တွန်းပြည့်ခွင့်အာဏာကိုလွှတ်တော်ရဲ့ဒီပြချက်ရဖို့အလံဝင်နေတဲ့အနေအထားမှာရှိနေပါတယ်။Republican Oliver Matt Boren ကတော့အခုလိုပြောပါတယ်။
We still got a lot of work to do.
But ကျွန်တော်တို့မှာလုပ်စရာတွေအများကြီးရှိနေပါသေးတယ်။ဒီကုံတွယ်ခွင့်တိုးမြင့်ရေးအခွင့်အာဏာပေးအပ်ဖို့ကိစ္စကစပြီးမဲခွဲရပါလိမ့်မယ
်။ Republican Matt တော်တော်များများကတော့ကုံတွယ်ရေးသဘောတူညီချက်တွေရယူဖို့မှာထောက်ခံနေကြတာပါ။ Oliver Matt Boren ကပဲအခုလိုဆက်ပြောပါတယ
်။ The stakes are really high because a global economy
ကမ္ဘာစီးပွားရေးမှာစွန့်စားလုပ်ရမှာတွေအကြီးအကျယ်ရှိနေပါတယ်။တကယ်လို့ရှေ့ဆက်မလုပ်နိုင်ဘူးဆိုရင်နောက်ကျန်ခဲ့မှာပါ။ပြုတ်နိုင်ငံကတကဘာလုံးနဲ့ကုံတွယ်ရေးသဘောတူညီချက်တွေယူနေတယ်။သူတို့စိတ်ကြိုက်စည်းမျဉ်းတွေချနေတယ်။ဒီတော့မေးခွန်းထုတ်ရမှာကကမ္ဘာစီးပွားရေးစည်းမျဉ်းစည်းကမ်းတွေကိုတရုတ်ကရေးမှလားကျွန်တော်တို့ကရေးမှလားဆိုတာပါ
။ဒါပေမဲ့လည်းဒီကိစ္စမှာဒီမိုကရက်ပါတီဘက်ကမိဂါမက်တာထောက်ခံရုံလောက်နေတော့အောင်မြင်မှုမရနိုင်ပါဘူး။အခုအချိန်ထိတော့ဒီမိုကရက်အောက်လွှတ်တော်မှ20လောက်ကပဲထောက်ခံနေပါသေး။ဒီမိုကရက်အောက်လွှတ်တော်မှ Nancy Pelosi ကအခုလိုပြောပါတယ
်။ I can tell youthat is a very large number.
ကျမပြောနိုင်တာကကျမတို့အဖွဲ့ထဲမှာဒီကိစ္စကိုမထောက်ခံတဲ့သူတွေအတော်များများရှိနေတယ်ဆိုတာပါ
။ Nancy Pelosi ကအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိနာပေါ်မှာပဲပုံချပြောနေပါလေ
။
ဒါကအောက်လွှတ်တော်ဥက္ကဋ္ဌရဲ့တာဝန်မှာသူ့အဖွဲ့ထဲမှာထောက်ခံမှုရဖို့လိုအပ်ပါတယ်။သူ့လူကအများစုရှိတာပါ။
အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိနာကလည်းသမ္မတဥပမာအနေနဲ့ကုံသွေးရေးသဘောတူညီချက်တွေလိုချင်တဲ့ဆိုရင်သူ့ပါတီဖြစ်တဲ့ဒီမိုကရက်ပါတီရဲ့ထောက်ခံမှုရအောင်အရင်လိုရမယ်ဆိုပြီးပြောနေပါလေ။
We're working to get the trade promotion authority finished.
ကုန်တော်ဝင်တွန်းရွေးခွင့်အာဏာပေးနိုင်မှုကျွန်တော်တို့လှုပ်ဆောင်နေပါတယ်။ကျွန်တော်သမ္မတနဲ့မနေ့ကစကားပြောပါတယ်။သူ့ဘက်ကလှုပ်ရှားတွေအများကြီးရှိနေပါတယ်။
သမ္မတရဲ့ပြည်တော်ကတော့ဒီကိစ္စမှာအောင်မြင်မယ်လို့ယုံကြည်ထားပါတယ်။အိမ်ပြည်တော်ပြောရေးဆိုဝင်ရှိသူ George Hannes ကခုလိုပြောပါတယ
်။ Based on the success that we had.
ကျွန်တော်တို့ Democratic Amendment တွေရဲ့သုံးပုံလုံးလောက်ကိုစည်းရုံးထားတဲ့အောင်မြင်မှုအရာကျွန်တော်တို့အနေနဲ့အကောင်းမြင်မျှော်လင့်ပါတယ်။ရှိတိုးပြီးလွတ်ဆောင်နိုင်မဲ့အခွင့်အလမ်းရမယ်လို့လည်းယုံကြည်ပါတယ်။အောက်လွှတ်တော်အတွင်းမှာရှိတဲ့ဒီမိုကရက်တီအနေနဲ့ဒီဥပဒေကြမ်းကိုထောက်ခံလာအောင်လဲကျွန်တော်တို့ဘက်ကအကျိုးအကြောင်းနဲ့ရှင်းပြနိုင်ပါလိမ့်မယ်
။အဆိုပြုထားတဲ့ပစိဖိတ်နဲ့အတ္တလန္တစ်သမုဒ္ဒရာဝန်ကျင်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုအကြားကုန်သွယ်ရေးသဘောတူညီချက်အသစ်တွေကိုအမေရိကန်စီးပွားရေးတိုင်ဝိုင်းကအခိုင်အမာထောက်ခံထားပါတယ်။ဒါပေမဲ့လည်းလုံသမားခွင့်ရေးနဲ့သဘောဝန်ကျင်ရေးလှုပ်ရှားသူတွေကတော့ဒီသဘောတူညီချက်တွေကိုပြင်းပြင်းထန်ထန်ကန့်ကွက်နေကြပါလိမ့်ခင်ဗျာ။
ုသိန်းထိုင်ဦးတင်ပြထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုနားဆင်ခဲ့ရတာပါခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါရှင
်တရရှိပါခင်ဗျာတရုတ်သမ္မတဝန်ကြီးချုပ်တို့လိုထိတ်တန့်ခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့ပထမဆုံးအကြိမ်တရုတ်ပြည်ခီးစဉ်တွေ NLD ပါတီရဲ့အုပ်ထပ်ဒေါ်အောင်ဆန်းစုကြည်ကိုတရုတ်ကွန်မြူနတီပါတီကဖိတ်ကြားထားပါတယ်။ဒီချိန်တုန်းကအာဏာရအစိုးရတွေနဲ့ပဲအဆက်ဆက်များတဲ့တရုတ်နိုင်ငံအနေနဲ့အခုလောက်ရတာဒီမိုကရေစီအင်အားစုတွေဘက်ကိုရိမ်းလာတဲ့ခြေလှမ်းလားပြည်ရင်းပြည်ပနိုင်ငံရေးအခြေအနေတွေကြောင့်ပဲတရုတ်နိုင်ငံဘက်ကပြောင်းလဲလာတာလားမြန်မာနိုင်ငံအနေနဲ့အင်းနီချင်းအင်အားကြီးတရုတ်နိုင်ငံကိုရှေ့လျှောက်ဘလို့ပုံစံနဲ့ချင်းကပ်ဆက်ဆံနေတယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။ပထမဆုံးအနေနဲ့ကတော့ဒီလို NLD နဲ့ဒီအစစ်မြေတွစ်ဆုံမှုတွေဖြစ်လာတာတရုတ်ဆိုရကဒီမိုကရေစီအင်အားစုတွေဘက်ကိုရိမ်းလာတဲ့မူဝါဒအချို့အပြောင်းတစ်ခုလားတရုတ်စိုးရအနေနဲ့ရည်တည်ချက်တိတိကျကျပြောင်းလဲလာနေပြီလားဆိုတာကိုတော့ဆွေးနွေးသူတွေရဲ့အမြင်တွေကိုကျွန်တော်တို့အရင်ဆုံးသိချင်ပါတယ်ပထမဆုံးတော့ဒီတရုတ်နိုင်ငံမှာခြေဆိုင်ထားတဲ့မြန်မာအရေးသုံးသပ်တဲ့ဒေါက်တာလှကျော်စောရဲ့အမြင်ကိုသိချင်ပါတယ်ခင်ဗျာဆရာမလှကျော်စောရဲ့အမြင်ကိုအချင်းချင်းဆွေးနွေးပြပါအောင်ခင်ဗျာ
ဒီကိစ္စမှာတော့နည်းနည်းလေးတော့ရှည်ဝေးတယ်ဘာဖြစ်လို့လဲဆိုတော့ဟိုဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်မြစ်ဆုံကိစ္စရပ်လိုက်တဲ့အပေါ်မှာတရုတ်ပြည်မှာတော်တော်ကြီးရဲရိုက်ပါတယ်အဲ့တော့တရုတ်ပြည်မှာကအဲ့ကလေးကဒီသူတင်ရနာအရာရှိတွေပေါ့အဲအစိုးရရဲ့အကြံပေးအဖွဲ့တွေကအကုန်လုံးဝိုင်းပြီးပြောနေတာကတရုတ်အစိုးရအနေနဲ့အစိုးရချင်းဆက်ဆံတာကိုစိတ်အဓိကမထားဘဲနဲ့ဂျန်နဲ့ဘက်ဆုံပေါ့တခြားနိုင်ငံရေးအဖွဲ့အစည်းတွေတခြားလူမှုရေးအဖွဲ့အစည်းတွေလူမျိုးစုဟိုအဖွဲ့အစည်းတွေနဲ့အားလုံးဟိုစနစ်တကျပေါ့နော်အကုန်လုံးဟန်ချက်ညီညီဟိုဆက်ဆံဖို့လိုတယ်လို့အဲ့ကလေးကအဆုံးဖြတ်ချက်ကြတယ်ဒါဟာအတော်တော်စောစောတွေကမြစ်ဆုံကိစ္စပြီးကြရပါဒါအပြင်နောက်တစ်ချက်ကတော့တရုတ်ပြည်ရဲ့ကမ္ဘာအခြေအနေပေါ်မှာသူ့ရဲ့အခြေအနေပြောင်းလဲလာတာသူ့ရဲ့အခြေအနေကကမ္ဘာပေါ်မှာသူကဒုတိယအင်အားကြီးစီးပွားရေးရအင်အားကြီးနိုင်ငံဖြစ်လာသူကသူ့နိုင်ငံရဲ့အရင်းအနှီးတွေကိုတကမ္ဘာလုံးကိုဖြန့်ကျစ်ထားတာဖြစ်လို့သူ့အရင်းအနှီးကတကမ္ဘာလုံးမှာပြန့်ကျက်နေတယ်။သူ့လူအင်အားလည်းတလူပဲအများကြီးပြန့်ကျက်နေတယ်။ဥပမာအဖြစ်တရုတ်ပြည်ကနိုင်ငံခြားထွက်တဲ့ခီးသွားတောင်မှမနစ်ကတနစ်ထက်မှ330ရှိတယ်။ဒါကြောင့်သူကတကမ္ဘာလုံးရဲ့လုံခြုံရေးဟာသူ့နိုင်ငံအကျိုးစီးပွားနဲ့ဆက်ဆက်နေတဲ့အတွက်တကမ္ဘာလုံးရဲ့လုံခြုံရေးကိစ္စတွေကိုလည်းသူကဝင်ရောက်ပြီးတော့ပါဝင်ပြီးတော့လက်ဦးမှုရှိရှိဖြည့်ရှင်တဲ့နဲ့ဒီလုံခြုံရေးတွေအတွက်ဝင်ရောက်စီမံတဲ့နယ်လို့သူကတွက်လာတယ်။တတိယအချက်ကတော့တရုတ်ပြည်ရဲ့ဒီတန်ကင်းတမန်ကင်းမိဘွားတွေပြောင်းလာတာပဲ။အဲ့ဒါကိုဒီနိုင်ငံခြားရေးဝန်ကြီးက၃လပိုင်းကလေးကသတင်းစာရှင်းလင်းပွဲမှာပြောပြီးတရုတ်ပြည်ဟာအခုသူ့ရဲ့ခုနကကျွန်မပြောခဲ့သလိုအကျိုးစီးပွားတွေကတစ်ကမ္ဘာလုံးနှံ့နေတဲ့အတွက်ခါတိုင်းလိုသူများနိုင်ငံအတွင်းရေးဝင်မဆွဲဖို့နောက်ပါလေနှိမ့်နှိမ့်ချချနေဖို့တိုးတိုးသိသိနေဖို့ဆိုတာမဖြစ်နိုင်တော့ဘူးတရုတ်ပြည်ဟာလက်ဦးမှုရှိတဲ့အပြူသဘောဆောင်တဲ့ဝင်ရောက်ဆောင်ရွက်မှုတွေဝင်ရောက်ဖြန့်ဖြေးမှုတွေဝင်ရောက်ဖြည့်ရှင်းမှုတွေလုပ်တဲ့နယ်လို့ပြောသွားပါတယ်အဲ့တော့ဗမာပြည်နဲ့ပတ်သက်လို့လေဗမာပြည်ရဲ့အခုနောက်ပိုင်းအခြေအနေကအတော်ရှုပ်ထွေးလာတယ်အထူးသဖြင့်နှစ်လပိုင်းကစလို့ပေါ့နော်ကိုကံကိစ္စတွေပြန်ဖြစ်လာတာအစောပိုင်းကလေးကလည်း KIA နဲ့ဒီတရုတ်နဲ့နေစပ်တလျှောက်ပေါ်အဲ့ပြည်တွင်းစစ်ကပိုးပိုးပြင်းထန်လာတဲ့အခါမှာတရုတ်အထူးသဖြင့်ဒီမတ်လကတရုတ်ပြည်ပေါ်ကိုဘုံနေကြပြီးတော့တရုတ်နိုင်ငံသားတွေပိတ်ဆုံးသွားမှုလည်းဖြစ်လာပြီးရောအဲ့ကလေးကတရုတ်ပြည်မှာတော်တော်ကိုပူပူညံ့ညံ့နဲ့အစိုးရကိုတိုက်တွန်းတာတွေပါလာတယ်အဲ့ဒါကဗမာပြည်အစိုးရကိုဖိအားမျိုးစုံပေးဖို့ဗမာပြည်ရဲ့ပြည်တွင်းစစ်ကအနှစ်60ဖြစ်နေပြီဘယ်ဘက်ဘယ်ဘက်မှာနိုင်အောင်မတိုက်နိုင်ဘူးဒီတိုင်းသွားရင်တရုတ်ပြည်ရဲ့အကျိုးစီးပွားတွေရောအဲဗမာပြည်ဟာကြာဆုံးနိုင်ငံကြီးဖြစ်မယ်အဲ့တော့ဗမာပြည်ဟာဒီတောင်အာရှနဲ့အရှေ့တောင်အာရှကြားထဲမှာကြားတယ်ပထဝီအနေထားအရအချက်ချာကြတဲ့နိုင်ငံဖြစ်တဲ့အတွက်ဗမာပြည်ရဲ့တည်ငြိမ်ရေးဟာအရေးကြီးတယ်ဒါကြောင့်ဗမာပြည်ရဲ့ငြိမ်းချမ်းဖို့တည်ငြိမ်ဖို့အားလုံးဝိုင်းဝန်းကူညီသင့်တယ်တရုတ်ပြည်အနေနဲ့လည်းနိုင်ငံတကာအကူအညီဥပမာအားဖြင့်ကုလသမဂ္ဂလိုဟာမျိုးအရှေ့တောင်အာရှအဖွဲ့အစည်းလိုဟာမျိုးနဲ့ပူးပေါင်းပြီးလက်ဦးမှုရှိရှိဝင်ရောက်ပါဝင်သင့်တယ်လို့ဝိုင်းပြောလာကြတယ်အဲ့ဒီအောက်မှာတရုတ်ပြည်ကဒ တီအစိုးရရဲ့နာမကအထူးသဖြင့်2015ရွေးကောက်ပွဲအပြီးမှာဗမာပြည်ရဲ့နိုင်ငံရေးထဲမှာတော်တော်ဩဇာအာဏာကြီးမားလာနိုင်တဲ့အတိုက်ခံအင်အားစုတွေဘက်ကိုပုံမှုတိတ်ညွန့်လာတာပဲ
okay.
အဲ့တော့ NLD နဲ့ပတ်သက်လို့တော့သူအစိုးရရဲ့ဖိတ်နေတာပါဒေါအောင်ဆန်းစုကြည်ကိုလည်းအစိုးရရဲ့ဖိတ်နေတာပါသို့တော်လည်းဒေါအောင်ဆန်းစုကြည်ကိုဘယ်လိုအဆင့်နေရာနဲ့ကြိုးမယ်ဘယ်လိုအဆင့်နေရာပေးမယ်ဆိုတာကိုမဖြေရှင်းနိုင်လို့တလောက်ကြာသွားတာဖြစ်တယ်အခုကတော့ဗမာပြည်ရဲ့အခြေအနေကတော်တော်ကြီးပြင်းထန်သေးတယ်လာတော့ဒီဥသိမ်းစိန်အစိုးရကိုလည်းတစုံတအားဖိအားပေးခြင်းနဲ့အပေါ်မှာတရုတ်အစိုးရဟာသူ့ရဲ့ပန်ကင်းတမန်ကင်းစီကံကလနာတွေကိုပေးချိတ်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုအဆင့်အမြင့်ဆုံးအနေနဲ့ဖိတ်တယ်လို့ကျွန်မမြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်သတင်းစာဆရာဦးစည်သူအောင်မြင်လည်းရှင်းနေပါတယ်။ဆရာဦးစည်သူအောင်မြင်အမြင်ရောဆွေးနွေးပါအောင်ခင်ဗျာ။အခုဒီတရုတ်အစိုးရရည်တည်ချက်တွေဟာဟိုအခုချိန်ခါမှာတိတိကျကျပြောင်းလဲလာပြီလို့မြင်လားခင်ဗျာဆရာမြင်။
အဲဟုတ်ပါတယ်တိတိသာသာပြောင်းသွားတယ်ဟိုအရင်တော့ဆိုရင်ဒါကျွန်တော်တို့အားလုံးသိပြီးတဲ့အတိုင်းပဲလေအရင်စစ်အာဏာရှင်တွေကိုဟိုလုံးဝသူကပူပေးတာတယ်ဒီကဘာပေါ်မှာနိုင်ငံတော်ကလို့နေဥစ္စာပေါ်ဒီကြီးကနေပြီးတော့မှလူခွင့်ရေးချိုးဟုတ်တယ်အတိုင်းပြည်သားကိုနှိပ်စက်တယ်ဆိုပြီးတော့မှဒါအရေးယူဖို့ကိစ္စတွေဖြစ်ပေါ်လာတိုင်းမှာသူကပြည်တော်အာဏာတွေသုံးပြီးတော့မှသူကဟိုပယ်ချခဲ့တာပဲလေပြောမယ်ဆိုရင်အဲ့ဒီချိန်တုန်းကသူအဓိကဆက်ဆံတာကဒါစစ်အာဏာရှင်စစ်အစိုးရကိုပဲသူကဟိုဆက်ဆံခဲ့တာဟိုပြည်သူလူထုကိုနောက်ပြီးတော့မှပြည်သူလူထုကဟိုထောက်ခံတဲ့အတိုက်ခံတွေဆိုတာသူဘယ်တော့ခါကမှသူကကြည့်ခဲ့တာမဟုတ်ဘူးဆိုတော့အခုဒေါအောင်ဆန်းစုကြည်ကိုခေါ်တယ်ခေါ်တာတော့မှရိုးရိုးအဆင့်ဖိတ်ခေါ်တာမဟုတ်ဘူးတကယ်သမ္မတကိုယ်တိုင်တွေ့မယ်ဆိုတော့ဒါကတော့တော်တော်ကိုကြီးမားတဲ့တပည့်ရဲ့သဘောထားအပြတ်ထင်ပါ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီမှာဆွေးနွေးပွဲအတွက်ဒီထိုင်းနိုင်ငံခြေဆိုင်တဲ့စီးရဲနိုင်ငံအကဲကဥက္ကမဏီလည်းရှိနေပါတယ်ဆရာကာမဏီအမြင်ရောပြောပါအောင်ခင်ဗျဒီတရုတ်စိုးရမြန်မာနိုင်ငံနဲ့ပတ်သက်လို့အခုဆိုရင်ဒေါ်ဆန်းစုကြည်ကိုအစင်းမြေပုံကိုလေးကိုလည်းဆင်းပြီးတွေ့ရမယ်ဆိုတော့ဒါကဟိုထူးခြားတဲ့အပြောင်းလဲလို့မြင်လားဆရာမြင
်ဟုတ်ကဲ့ဒါထူးခြားပါတယ်ခင်ဗျလွန်ခဲ့တဲ့ဟာအနှစ်20ကျော်ပေါ့1989မှာသူတို့ဆိုတာဗမာအစိုးရနဲ့ပထမဆုံးစပြီးတော့သူတို့လက်ရင်းဖက်ခဲ့တယ်ပေါ့နော်ဗမာအစိုးရကိုလည်းအကုန်လုံးစီနိုင်ငံရေးစီးပွားရေးကူညီရေးကြီးကြပ်ပုံရိုးပေးခဲ့တယ်အဲ့တော့အဲ့ဒီကာလတုန်းကဟလာကဗတ်အချင်းရောဗမာအချင်းရောပေါ့နောက်အခုကဗတ်အချင်းဒီဗမာအချင်းဒီကတော်တော်ကိုအဝါကြီးရောတော်တော်ကိုအဝါတဲ့ပုံမှာသူတို့ရဲ့ဟလာကစားကွက်တွေကလည်းပြောင်းလာတယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်အဲ့တော့ကျွန်တော်ကြားတဲ့လောက်ကလည်းသူကစားကွက်အစပြောင်းလာတော့ကနပြောတဲ့မြေဆုံကိစ္စတို့နောက်လက်ပတောင်းကိစ္စတို့မှာသူတို့ထဲမှာစပြီးတော့ဒါဒီတရုတ်အစိုးရထဲမှာတိုက်ပွဲတွေစဖြစ်တယ်ပေါ့လေအရင်လိုမျိုးဟိုဒီဘက်ကိုပဲပုံအောင်မလားဟိုဒီဘက်ကိုဆိုတော့ခဏလိုပေါ့ဗျာပမာစစ်တပ်ဘက်ကိုပုံအောင်မလားဒါမှမဟုတ်ရင်တခြားအတိုက်ခံနေဘက်ကိုရောကိုကဟလာဖဲချက်တွေကိုကစားမလားဆိုတာမျိုးပေါ့လေအရင်လိုဟလာဒီတောင်းတလုံးထဲမှာကြက်ဥတွေကိုစုထည့်ထားတာမကောင်းဘူးဆိုတဲ့ဟာမျိုးပေါ့လေဒါမျိုးတွေကိုသူတို့ဘက်မှာစပြီးတော့သူတို့အချင်းချင်းနဲ့မှဒီတရုတ်ကွန်မြူနစ်ပါတီလူကြီးတွေအချင်းချင်းနဲ့မှတိုက်ပွဲဖြစ်လာတယ်လို့အဲ့လိုမျိုးတွေတော့ကျွန်တော်တို့သတင်းရခဲ့တယ်။ဒါတစ်ဖက်မှာကြည့်ရင်တော့သူကတော့တရုတ်ကတော့အဓိကတော့သူကတော့စီးပွားရေးပါပဲ။ဘာမှပြည်ပတ်သက်လို့လည်းသူတို့စီးပွားရေးကိုပဲအဓိကထားပြီးတော့နော်ဒီပွားနေပြီးတော့သူကလှုပ်သွားတာပါပဲ။အဲ့တော့ဒီဒီမိုကရေစီရေးတွေပါတယ်ဟလာဒီကျွန်တော်တို့ဖက်ဒရယ်ရေးတွေကသူတို့ခေါင်းထဲမှာမရှိပါဘူး။အဓိကတော့သူစီးပွားရေးကိုတည်ငြိမ်နေလှုပ်ဖို့ပါ။တစ်ဖက်မှာတော့ကျွန်တော်ဗမာပြည်ရှင်တွေပြောင်းလဲလာတာလေအခုကဒီလိုဒီကချင်ရစစ်ပွဲတွေကိုကနေစစ်ပွဲတွေမှာဗမာစစ်တပ်ရဲ့အရှင်မျိုးတွေတော်တော်သူတို့မြင်ပြီးတော့နည်းနည်းအထင်ပေးသွားတဲ့သဘောလည်းရှိတယ်အဲ့တော့သူတို့အနေနဲ့ကတော့ခုနကဗမာစစ်တပ်ကိုခွာပြီးတော့ဗောလေတခြားကစားကွက်တွေကိုကစားဖို့တွေစဉ်းစားလာတဲ့ပုံရှိတယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတ
ယ်ဟုတ်ကဲ့ဆက်သွားဟိုဆီမဒေါ်လာကျော်စောလဲဟိုထောက်ပြသွားတဲ့ဟာတခုပြန်ကောက်ချင်ပါတယ်ဒီဒေါ်ဆက်စုကြီးရဲ့တရုတ်ပြည်ခီးစဉ်ကိုစီစဉ်နေတာတော်တော်ကြာပြီဒါပေမဲ့ဟိုထိတ်တန်းကောင်းဆောင်အဆင့်ဒီဘယ်အဆင့်ထိတွေ့မလဲဆိုတဲ့ကိစ္စမပြတ်နိုင်မနဲ့ကြာနေဆိုတော့ကျွန်တော်လည်းအဲ့ဒီတဲ့နေဆက်သွားပိုင်းမှာကြာနေပါတယ်ဆိုတော့အခုအချိန်မှာဒေါ်ဆက်စုကြီးကိုဒီနိုင်ငံကောင်းဆောင်တယောက်လို့ဟို level တန်းလက်ခံတွေ့ဆုံမဲ့ကိစ္စကဒီလက်ရှိမြန်မာစိုးရဘက်မှာကြာတော့ဘဝင်မကျစရာမဖြစ်နိုင်ဘူးလားအထူးသဖြင့်ဒီနေဆက်ပြဿနာတွေနဲ့ပတ်သက်လို့ဟိုအပြန်အလှန်ပြောကြဆွေးနွေးဖြစ်တဲ့အချိန်မျိုးမှာမြန်မာစိုးရနဲ့ဆက်ဆံရေးမှာတရုတ်တို့တစုံတရာဟိုဆုံးရှုံးမှုမဖြစ်နိုင်ဘူးလားဆရာမလက်ကျော်စောအမြင်ပြောပါဦးခင်ဗျာ
ကျမကဒီလိုကြည့်ပါတယ် ဟိုတရုတ်အစိုးရအနေနဲ့ဗမာအစိုးရဥသိမ်းစိန်အစိုးရကိုစိတ်ပြက်လာပုံရပါတယ်အဲ့တော့စိတ်ပြက်လာတဲ့အခါမှာသူကဗက်ပေါင်းဆောင်ကဖိအားပေးတဲ့သဘောပါဒါကြောင့်မလို့ဒေါ်အောင်ဆန်းစုကြည်ကိုအစိုးပိုင်းတုန်းကလည်းသူကဒေါ်အောင်ဆန်းစုကြည်ကိုဒီလိုအဆင့်မြင့်မပေးနိုင်တာဒီအစိုးရကဗမာအစိုးရညှိုးညင်မှဆိုးလို့ပါအခုတော့ညှိုးညင်ငါမှညှိုးညင်ကိုသူပြူးဆိုင်ဖို့ဗမာအစိုးရကိုနိုင်ငံရေးရဖိအားပေးချင်လို့လို့ကျွန်မမြင်တယ်ဘာဖြစ်လို့လဲဆိုတော့ဗမာအစိုးရကိုအခုစီရဖိအားပေးတဲ့လုပ်ဟန်တွေလည်းခင်ဗျားတို့တွေ့နိုင်တယ်တရုတ်ဗမာနေဆက်မှာစီရင်လေးချက်နေတာဆိုတော့အဲ့စီရင်လေးချက်နေတာထူကြတယ်ခါတိုင်းလုံးနဲ့မတူဘူးသူကလေးတက်ကောပါအောင်အကုန်လုံးပါတယ်တဲ့ချက်နှစ်ချက်ကသူကတကယ်အစ်စ်ကြီးစားအစ်စ်တင်နေတော့တာသုံးအချက်ကပါလဲဆိုတော့အချိန်အကန့်တမ်းရှိတာအချိန်အကန့်တမ်းရှိတာထူကြတယ်ဘာလို့ဆေးရည်လေးချက်ငန်းဆိုတော့အချိန်အကန့်တမ်းရှိရတယ်သူကအခုအချိန်အကန့်တမ်းမထားဘူးအချိန်အကန့်တမ်းမထားတာဟာဘာကိုပြဆိုတယ်လဲဆိုတော့ဒီနေရာမှာသူတို့ဆေးရည်လေးချက်နာဟာယာယီတဘောမဟုတ်ဘူးရေရှည်လေးဖြစ်ကောင်းဖြစ်သွားနိုင်တယ်အနေဆုံးဗမာပြည်ကပြဿနာတစ်ခုခုဖြစ်လာရင်အရေးပေါ်ဖြေရှင်းနိုင်တဲ့စခန်းတောင်တစ်ခုခုလုပ်ဖို့အစီအစဉ်ကောင်းစီစဉ်နိုင်တယ်လို့တွေ့ရတယ်အဲ့ဒါကြောင့်ဒါလည်းဗမာအစိုးရကိုစေရေးရဖိအားပေးနေတမျိုးပဲအခုဒေါ်အောင်ဆန်းစုကြည်ကိုလည်းဒီအတွက်သူကသူ့ရဲ့ဟိုဘလို့ကောင်းလေဒီတန်ကင်းတမန်ကင်းစီကနေဖြတ်ပြီးတော့ဘလို့သာမအဲဟိုနေဟိုအာနာမရှိသေးတဲ့အတိုက်ခံပါတီတယောက်ကခေါင်းဆောင်တယောက်ကိုအာနာရှိသမရလို့တခြားအဆင့်မြင့်ခေါင်းဆောင်ကြီးတယောက်ကိုကြိုးတာဟာလေဒါဗမာအစိုးရဦးသိန်းစိန်တို့အစိုးရကိုဖိအားပေးတာပဲအဲ့ဒါကြောင့်မလို့ကျွန်မကြည့်တာကတော့ဒီဦးသိန်းစိန်အစိုးရကိုသူတို့တယောက်ကစိတ်ပြက်လာပုံရတယ်။နောက်လုတ်ပုံကင်မုံနေနဲ့ပတ်သက်လို့လေသူကမခံလေးမခံစားရဟာမျိုးတွေလည်းရှိတော့ဒါကိုတရုတ်အစိုးရအနေနဲ့ဗမာအစိုးရကိုနိုင်ငံရေးအရာဖိအားပေးတဲ့လုပ်ရတရားလို့ကျွန်မအမြင်တ
ယ်။ဟုတ်ကဲ့ဆရာဦးစီစုအောင်မြင့်အမြင်ရောခင်ဗျာ
။ Hello
။ဟုတ်ကဲ့ဆရာဦးစီစုအောင်မြင့်အမြင်ရောပြောပါအောင်ခင်ဗျာ
။အဲကိုနေတော့ဟိုတော့လက်ကျော်စောပြောတဲ့ဟာနဲ့ဟိုသိတော့မကွာလာပါဘူး။ဟိုတကယ်အရှိပိုင်းမှာကျွန်တော်တို့ဟိုပြန်ကြည့်မယ်ဆိုရင်ဒီဒေါ်ဆန်းစုကြည်ရဲ့သဘောထား NLD ပါတီရဲ့ယက်တီချက်သဘောထားကိုလည်းတရုတ်ဆိုရကသူလည်းအမြဲအကဲခတ်နေတာပဲအဲ့ဒီမှာဟိုပြီးခဲ့တဲ့ Lebanon တောင်အရေးခင်းတုန်းကဆိုရင်လည်းတကယ်တော့တရုတ်ကုမ္ပဏီပေါ့ဝမ်ပေါင်ကုမ္ပဏီနောက်ပြီးတော့မှဒီပြည်တွင်းကအဲဥပိုင်ကုမ္ပဏီသူတို့တွေအကြက်တဲဆိုက်ခဲ့တယ်လေအဲ့ဒီမှာဟိုတန်ကားတော်တွေဟိုဟိုမိလောင်ဘုံနဲ့ခွင်းနဲ့ကိစ္စဖြစ်ခဲ့တဲ့ခါကျတော့အဲ့ဒီခါမှာဒေါ်ဆန်းစုကြည်ကတော့ဟိုဘေကမပြောတာကိုနားမထောင်မနဲ့တကယ်ကိုဟိုတိုင်းပြည်အကျိုးအတွက်ပေါ့အဲ့ဒီအတွက်ကိုသူတေချာရက်တီပြီးတော့မှသူဝင်ပြီးတော့ဖြေချိန်တော့ကဆိုရင်မေးတာမြန်းတာတွေလည်းရှိတယ်ဒီတရုတ်နိုင်ငံနဲ့ပတ်သက်တဲ့သဘောထားတွေပေါ့ဒေါ်ဆန်းစုကြည်ကအဲ့ဒီမှာပြောခဲ့တယ်အဲအိန္ဒိယနိုင်ငံဆိုတဲ့ဟာတွေကဘယ်တော့မှရွှေ့ပြောင်းလို့ရတာမဟုတ်ဘူးဒါကဘာဆုံးတဲ့အထိအတူတူပဲနေထိုင်သွားရမယ်ဒါကြောင့်မလို့ဟိုချစ်ချစ်ခင်ခင်နဲ့ပြင်းပြင်းမြတ်နေပြင်းနေအဲ့တော့နှစ်ဖက်အကျိုးစီးပွားရှိအောင်လောက်ရမယ်ဆိုတဲ့သဘောထားတွေကိုသူကအမြဲတမ်းပြောဆိုတဲ့အခါကျတော့တရုတ်ဆိုရကလည်းဒါကိုနားလေနဲ့တူတယ်အခုဆိုရင်တရုတ်ဆိုရကဘာပဲပြောအရင်လိုမဟုတ်ဘူးသူယင်းနှိမ့်နှံမှုဆိုင်ရာကိစ္စတွေကိုစိုးရိမ်ရတာတွေနေဆက်မှာမတိမငြိမ်ဖြစ်တော့သူ့အကျိုးစီးပွားထိခိုက်တာတွေအဲ့ဒါတွေကြုံရတဲ့အခါကျတော့ဘယ်လိုပဲဖြစ်ဖြစ်ဒေါ်အောင်ဆန်းစုကြည်ကတော့ဒါတွေနဲ့ပတ်သက်ရင်အရင်တော့ကူပဲသူတို့ကိုအကြက်တဲတွေကထွက်အောင်ကူညီခဲ့မှုတယ်ကဲတင်ခဲ့မှုတယ်ဆိုတော့အဲ့ဒီအတွက်ကိုညီမှန်းပြီးတော့မှနောက်ဒေါ်ဆန်းစုကြည်တို့ကိုယ်တိုင်ဆုံးဖြတ်ပိုင်မှုတိုင်းပြည်အတွက်ဆုံးဖြတ်ပိုင်ခွင့်ရှိတဲ့အနေအထားမျိုးရောက်လာရင်အဆင်ပြေဖြစ်အောင်ဆိုပြီးတော့မှအခုလိုဆက်ဆံမှုတွေစပြီးတော့ထူထောင်တတ်လို့ထင်တာပဲလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာဆွေးနွေးပွဲအတွက်တောထရှင်တချို့ပေးပို့ထားတဲ့စာတွေကိုလည်းကျွန်တော်ဖော်ပြချင်ပါတယ်ဒီမှာတစောင်းကတော့ဥစိန်မောင်မိထီလာဆိုပြီးပေးပို့ထားပါတယ်ကျွန်တော်နည်းနည်းစာတွေလည်းများတယ်ရှည်လည်းရှိတော့အချင်းချင်းကြီးဖော်ပြချင်ပါတယ်သူ့ထက်မှဖော်ပြထားတာတကူကတော့2015ခုအလွန်အစိုးရဖွဲ့တွင်အချိန်ဝါကြီးမားလာမဲ့ NLD ရဲ့အလားအလာကိုတွတ်ဆမိကြိုတင်ရင်းနှီးမှုယူထားတဲ့သဘောထားချင်းညှိနှိုင်းထားလို့တဲ့သဘောဆောင်တယ်လို့ထင်မြင်ပါတယ်မြန်မာပြည်သူလူထုအတွင်းတချို့ကတရုတ်မုန်းဒီအမြင်များရှိနေတာကိုပြည်သူချစ်တော်ပြည်သူခေါင်းဆောင်ကိုအမိတဲပြုပြီးမြန်မာပြည်သူတွေရဲ့မြေတားကိုရယူလိုခြင်းလည်းဖြစ်နိုင်ပါတယ်စစ်ဆေးရအောင်အားပေးပေါင်းဖက်ပြီးတော့စီးပွားရေးကိုကိုရိုးချရှာခဲ့တယ်ဆိုပြီးအတင်းအမြင်ခံရတာတွေကိုလည်းချစ်ပြက်လိုတဲ့အတွက်ပြည်သူအကျိုးအမှန်တကယ်တည်ဖို့ထမ်းရွေးမဲ့ပါတီဒီပါတီရဲ့ဥဆောင်မှုနဲ့ဖွဲ့စည်းမဲ့အစိုးရမျိုးကိုလည်းလိုလားမျှော်ကိုပြီးအကျိုးတူပေါင်းဖက်လက်တွဲလိုတဲ့သဘောရှိကြောင်းပြသရောက်တယ်လို့ယူဆတဲ့အကြောင်းဥစိန်မောင်ရေးထားတာပါခင်ဗျာကျွန်တော်နောက်စာတစ်စာကိုလည်းနန်းလောင်ဖတ်ပြပေးပါဦးကိုကျော်ဖို့တထောင်ရေးပေးစားပါခင်ဗျာ
အဟုတ်ကဲ့အာ तू ကပူးလိုက်ခွာလိုက်ဆက်ဆံတင်တော်တရုတ်နိုင်ငံရေးဆိုပြီးကောင်းကျင်တတ်ထားရရှင် 2012ခုနှစ်စက်တင်ဘာလတွင်နဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဟာအမေရိကန်သမ္မတနဲ့အရေးပေါ်တွေ့ဆုံခဲ့တယ်တဲ့။အဲ့နောက်3ရက်အကြာမှာ ARR မြစ်ဆုံစီမံကိန်းကိုရပ်တန့်ရွှေ့ဆိုင်ကြောင်းကြေညာခဲ့တယ်။အမှန်အဖြစ်မြန်မာကောင်းဆောင်တွေဟာအချင်းချင်းညှိနှိုင်းပြီးတရုတ်နိုင်ငံရဲ့လောင်းရိပ်အောက်ကလွတ်မြောက်အောင်ကြိုးစားလိုက်ကြချင်တာဖြစ်ပါတယ်တဲ့။အဲ့ဒီနောက်အမေရိကန်နဲ့ဥရောပနိုင်ငံတွေဘက်ကိုအလေးပေးကဆက်ဆံခဲ့တယ်။ဒီအချိန်မှာတရုတ်အစိုးရကသူ့ရဲ့ဗျူဟာကိုပြောင်းလဲလာရတယ်တဲ့။အာဏာရအဖွဲ့အစည်းတွေကိုဒါမှမဟုတ်တိုင်းရင်းသားပါတီတွေအတိုက်ခံပါတီတွေကိုပါဖိတ်ကြားပြီးတော့ဆက်ဆံရင်ကောင်းမွန်အောင်ကြိုးစားခဲ့တယ်တဲ့။နောင်တက်လာမဲ့အစိုးရအတွက်ကြိုတင်ပြင်ဆင်မှုပြုလုပ်ချင်တာဖြစ်ပါတယ်တဲ့။နောက်ပြီးတော့တခုတတိထားရမှာကတဲ့တောင်တရုတ်ပင်လယ်ရှိစပတ်လေကျွန်းစုပြဿနာတရုတ်နိုင်ငံအနောက်ပိုင်းကဝီဂါမွတ်စလင်ပြဿနာတို့ကိုတဲ့အကင်တွေတစ်ဖက်သက်ဆောင်ရွက်မှုတွေကိုတွေ့ရတယ်တဲ့ဒါကြောင့်မြန်မာနိုင်ငံအနေနဲ့တရုတ်ကိုအလွန်ပူးကပ်ခြင်းမလုပ်သင့်ပဲပူးလိုက်ခွာလိုက်တာဆက်ဆံသင့်တယ်တဲ့ဒါအတင်မကတရုတ်စီးပွားရေးကုမ္ပဏီတွေကိုလည်းအထူးတတိထားရမယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့နောက်တစ်ဆောင်ကတော့ဒီတစ်ချိန်တုန်းကတရုတ်မြန်မာနယ်စပ်ကပြဿနာတွေကိုပြန်ထောက်ပြပြီးရေးထားတဲ့ရန်ကုန်မြို့ကဝါရဲနိုင်ငံရေးသမားကြီးဦးကျော်လင်းစာကိုပေါ်ပြချင်ပါတယ်ဒီနောက်တိုင်းနဲ့ရင်းနှီးခဲ့တဲ့အတိုက်ခံခေါင်းဆောင်နိုဘယ်ဆုရှင်ကိုတရုတ်ပြည်ကနိုင်ငံရေးကစားဖို့ဖိတ်ခေါ်လာလားမြန်မာနိုင်ငံကရောနိုင်ငံရေးမျက်ထွက်မှာလားတရုတ်ရေးကကျွမ်းကျင်သူတွေပြောသလိုပဲတရုတ်ပြည်မှာထာဝရမိတ်ဆွေမရှိထာဝရအကျိုးစီးပွားသာရှိတယ်ဆိုတော့အဓိက policy နဲ့ငွေရင်းနှီးရေးနည်းပညာရေးနဲ့လွှမ်းမိုးပြီးမြန်မာတန်ရန်စာတတွေကိုပဲကျိုးချီမလားမြန်မာနိုင်ငံရေးခေါင်းဆောင်အနေနဲ့အကင်းပါလွန်ပါမှမြန်မာနိုင်ငံအတွက်အမျက်အနှဲငယ်သာရနိုင်မယ်ဖြစ်ပါတယ်တဲ့ဒီလိုခီးသွွားခြင်းဖြင့်ပိုပြီးကောင်းမဲ့ရလဒ်တွေကိုနိုင်ငံသားတအုပ်အနေနဲ့မျှော်လင့်မိမယ်လေထိုင်နေတော့အကောင်သာထထသွားမှကျိုးမန်းသိဆိုလို့မြန်မာစကားပုံကိုလည်းသတိရမိလို့သူ့အနေနဲ့တော့နိုင်ငံဆိုးရိမ်မိပါတယ်ဆိုပြီးဦးကျော်လင်းကရေးပါတယ်ဆိုတော့ဒီနေရာမှာတချို့တကြွလို့ရှားသူတွေကဒေါ်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာလူခွင့်ရေးကိစ္စတွေကိုထောက်ပြဖို့အခုတွေကတိုက်တွန်းနေရတချို့လည်းကြားနေရပါတယ်ဥမာသူ့လိုပဲငင်းငယ်နိုဘယ်ဆုရှင်တရုတ်နိုင်ငံကဒီလူရှောင်ဖို့ဖန်ခံတာခံထားရတဲ့ကိစ္စမျိုးမပြောဘူးဆိုရင်ဒေါ်ဆန်းစုကြည်အနေနဲ့တာဝန်ချိန်မှာမဟုတ်ဘူးဆိုပြီးတော့ပြောရတယ်လဲရှိနေပါတယ်ဆိုတော့ဒီဦးကျော်လင်းပြောလို့ပေါ့လေဒီခီးစဉ်မှာဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံရေးအရအနောက်လက္ခဏာပြနိုင်တဲ့အလားအလာတွေရောရှိနေလားဒေါက်တာလက်ကျော်စောအမြင်ပြောပါအောင်ခင်ဗျာ
ကျမကြည့်တာတော့ဒေါ်ဆန်းစုကြည်ကဒီကိစ္စမျိုးတွေကိုပြောလိုက်မယ်မထင်ပါဘူးဘာဖြစ်လို့လဲဆိုတော့သူ့ရဲ့ဗျူဟာကတရုတ်အစိုးရနဲ့ဆက်ဆံရေးကောင်းကြီးဖြစ်တာ哦အဲ့တော့ဥပမာအားဖြင့်ခင်ဗျာသူကြည့်သူလိုပဲ Nobel ဆုရှင်တယောက်ဖြစ်တဲ့ဒလိုင်လားမားကိုတွေ့တော့ကတောင်သူအကြီးကျယ်အုပ်အဆောင်နဲ့သူမလုပ်ဘူးရိုးတန်းတန်းတိမ်မိန်မှုတွေကဟိုဘယ်လိုခေါ်မလဲတူတူသိသိပဲလုပ်ခဲ့တာဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဒလိုင်လားမားကိုတရုတ်ပြည်ကကြည့်တဲ့အခါမှာတရုတ်ပြည်အနေနဲ့ကဒလိုင်လားမားရဲ့ဟိုဘာသာရေးခေါင်းဆောင်အနေနဲ့လက်ခံတယ်။သို့တော့နိုင်ငံရေးခေါင်းဆောင်ဖြစ်လက်ခံထားတာမဟုတ်ဘူး။အဲ့တော့ဒါဟို Nobel ဆုပေးထားတာကတရုတ်ပြည်ကဒီ Nobel ဆုဟာနိုင်ငံရေးမှုပြုထားတယ်လို့သူကသဘောထားတာ။ဒါကြောင့်မလို့ဒေါ်ဆန်းစုကြည်ကသူအမတန်ကျွမ်းကျင်ပါလေဒီတန်ကင်းတပိုင်ကင်းကိုတရုတ်ပြည်နဲ့သူဆက်ဆံတဲ့အခါမှာတရုတ်ပြည်မျက်နှာပြရမယ်ကိစ္စတရုတ်ပြည်မကြိုက်မယ်ကိစ္စကိုသူထည့်သွင်းပြောဆိုမယ်လို့မထင်ပါဘူးဒီဒေါ်အောင်ဆန်းစုကြည်ပြောမယ်ကိစ္စတွေဆိုလို့ရှိရင်လည်းတရုတ်ပြည်ကပါသဘောကျနိုင်တယ်ဥပမာအားဖြင့်သူဟိုကုမ္ပဏီတွေကိစ္စပေါ့တရုတ်ပြည်မှာဗမာပြည်မှာလာပြီးလှုပ်ဆောင်နေတဲ့ကုမ္ပဏီတွေပုံမူပြီးတော့မြန်မာပြည်သားဖြစ်အောင်ဒီစာချုပ်စာတမ်းတွေကိစ္စတွေပေးချာလူစုကိုပါချပြပြီးရောကြီးကိစ္စပါကိစ္စဒါမျိုးတွေကသူကပြောကောင်းပြောနိုင်ပါတယ်လက်ဘရောင်းတောင်ကိစ္စတုန်းကသူကဒီကိစ္စတွေကိုစုံစမ်းစစ်ဆေးထားတာဖြစ်တော့ဒီကိစ္စတွေသူကတော်တော်သိပုံနဲ့ရထားပါတယ်အဲ့ဒီအတွေ့အကြုံတွေပေါ်မှာမူတည်ပြီးတော့ပဲတရုတ်ပြည်ကိုဒီကိစ္စမျိုးပဲပြောကောင်းပြောနိုင်ပါတယ်ဟိုကိစ္စတွေပါတွေတော့ပြောမှာမဟုတ်ပါဘူး
โอเคแล้วကျွန်တော်တောတရှင်တယောက်ကစာနဲ့ပြထားတာရှိပါသေးတယ်ကိုဦးရှမ်းပြည်တောင်ပိုင်းမှာကျွန်တော်အချင်းချင်းဝင်ဖော်ပြခြင်းပါတယ
်ဟုတ်ကဲ့အာ तू ကမြန်မာအတိုက်ခံအင်အားစုတွေကိုတဲ့တန်ခင်းတမန်ခင်းပြူရာဟာအောင်အောင်စရာမဟုတ်ဘူးလို့ပဲကျွန်တော်တို့မြင်ပါတယ်တရုတ်နဲ့မိတ်ဆွေမဖြစ်ရင်အောင်ရန်သူဖြစ်စေခဲ့ရင်ကျွန်တော်တို့နိုင်ငံရဲ့အမားတခုဖြစ်ချင်ဖြစ်နေမယ်ထင်တယ်သူတို့ကပပလေးမှာတကယ်ပပလေးပါသူတို့တွေကျွန်တော်တို့စီကတရက်တီးဝယ်ရင်အောင်တရက်တီးစုဖို့စက်ကူအိတ်တွေသူတို့ကပြန်ရောင်းတယ်တရုတ်ရေတောက်မြစ်တွေကျွန်တော်တို့ပြည်ရင်းမှာအတော့ကိုနှဆိုင်နေခဲ့ပါပြီကျွန်တော်တို့တွေတခြားတစ်ဖက်ကိုတိတ်ပြီးအာယုံကြလို့နေကြတယ်လို့မြင်တယ်မခေါ်ချင်ပေမဲ့မတော်လို့မရဘူးလို့ရေးထားပါတယ်ရှင်သူကရှမ်းပြည်တောင်ပိုင်းက
โอเคโอเคကျေးဇူးပါကျွန်တော်အတန်ဖိုင်နယ်လဲဆွေးနွေးမဲ့လူတယောက်ကပြဖို့ထားပါသေးရခင်ဗျာကျွန်တော်အမေရိကန်ပြည်ထောင်စုပါပဲနားထောင်ကြည့်ကြပါဦ
းโอเคကျွန်တော်နာမည်ဆော့တာတဘလီပါကျွန်တော်လောလောဆယ်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာနေထိုင်နေပါတယ်ကျွန်တော်အနေနဲ့ပြောချင်တာကတော့လွန်ခဲ့တဲ့နှစ်နဲ့ငယ်ကတော့ကျွန်တော်ထင်ပါတယ် VO ရဲ့တဲ့ဒီတိုင်းမှာတယောက်ကပြောပါတယ်တရုတ်ပြည်ကပမာပြည်ကိုလက်တွေ့ကျကျနီးနဲ့ချင်းကတ်တယ်လက်တွေ့ကျကျနီးနဲ့ချင်းကတ်တယ်လို့ပြောတဲ့အခါမှာ1990ရေကောက်ပင်နိုင်တဲ့ခါမှာဒေါ်အောင်ဆန်းစုကြည်ကိုပထမဆုံးတွေ့ရောက်
ကွန်ပျူတာပိုင်းရုံးတွေမှာတရုတ်ပြည်ကသွားပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့ဆွမ်းစုကြီးကိုဥပိ္ပကပြုပြီးတော့အာနာသိမ်းထားတဲ့စိတ်ဆူရနေပဲသူတို့အလုပ်လုပ်ပါတယ်ဒါဘာကိုဖော်ပြလဲဆိုတော့တရုတ်ပြည်ဟာပမာပြုဆိုတော့အခြားသောတိုင်းပြည်တွေကိုချဉ်ကပ်တဲ့နေရာမှာသူတို့ရဲ့အကျိုးကိုပဲပထမဦးဆုံးကြည့်ပြီးတော့ချဉ်ကပ်ပါတယ်တခြားသူတွေရဲ့အကျိုးကိုမကြည့်ပါဘူးတလောက်ဦးစားမပေးတော့ဒါနိုင်ငံတိုင်းပါပဲဒါပေမဲ့တရုတ်ပြည်ကကဘာကြီးကမိသားစုလို့ပြောရင်တရုတ်ပြည်ကတကူကောင်းတိတ်ဆန်နေတဲ့တနည်းဆန်နေပြီးတဲ့မိသားစုဝင်တယောက်ဖြစ်နေပါတယ်ကျွန်တော်တော့သတိထားဖို့လိုပါတယ်တောင်ဆန်းစုကြည်ကိုယ်တိုင်လည်းဒါကိုသတိထားမိမယ်လို့ကျွန်တော်ယူဆပါတယ်တောင်ဆန်းစုကြည်ကမတုံ့ပါဘူးကျွန်တော်ပြောတာလည်းအများကြီးသူသိပါလိမ့်မယ်အဲ့တော့တရုတ်ပြည်ကတောင်ဆန်းစုကြည်ကိုဖိတ်တယ်ဆိုတာလည်း2015နောက်ပိုင်းမှာတကယ်လို့များ NLD ကအနိုင်ရပါတီဖြစ်လာခဲ့ရင်ဆိုတဲ့ကိုအကျိုးကိုကိုကြည့်တဲ့အဲဒီကွန်မြူနတီဖိတ်တယ်လို့ပဲကျွန်တော်ထင်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒီတိုင်းပြည်ကတော့ဒီအမျိုးသားကျိုးစည်းဝါးကိုရှေ့တန်းတင်ကြမှာပေါ့နော်အဲ့တော့ဒီလိုနေရာမျိုးမှာဒီ NLD ပါတီအနေနဲ့ရှေ့လျှောက်ဒီကိုတိုင်းပြည်အတွက်လည်းကျိုးစည်းဝါးဟိုကိုကျိုးစည်းဝါးအတွက်လည်းဖြစ်အောင်ဆိုလို့ရှိရင် NLD ပါတီနဲ့ဒီအစိုးရနဲ့ရှေ့လျှောက်ဘလို့ဆက်ဆံမှုလို့မလဲကျွန်တော်တို့အချိန်ကတော့2မိနစ်လောက်ကျန်ပါသေးတယ်ဆီယမလာကျော်စောအရင်အချင်းနည်းနည်းလောက်ရှင်းပြပေးပါဦးမယ်အမြင
် NLD အနေနဲ့ကတော့ဒီတရုတ်ပြည်နဲ့ဆက်ဆံရေးကတော့ကောင်းမှုလိုတာပါပဲအဲ့တော့ဒါကိုတတ်နိုင်သမျှအခုနပြောသလိုတရုတ်ပြည်ရဲ့ဗမာပြည်မှာလာရောက်ရင်းနှီးမြှုပ်နှံမှုတွေဟာလူမှုဟာအကျိုးပြုနိုင်တဲ့ကိစ္စဝိစ္စတွေဖြစ်ဖို့သာအဓိကထားပြီးပြောဖို့ဆိုဖို့လိုပါတယ်ဒါကို NLD အနေနဲ့ကဒီကိစ္စကိုတော်တော်လေးကိုဟိုဘယ်လို PPCC ဟိုပြောပြီးတော့ဆက်ဆံပြီးတော့ဒီတရုတ်ဆိုးရနဲ့ရင်းနှီးမှုခင်မင်းမှုရအောင်ယူရင်တရုတ်ဆိုးရကလည်းသူ့မှာပုံနေတာကသူ့ရဲ့အရင်းအနှီးတွေဖြစ်တယ်ဒါတွေကိုထုတ်ချင်နေတာဖြစ်တယ်အဲ့တော့အဲ့ဒီဟာတွေရနိုင်မှုအတွက်တရုတ်နဲ့ဆက်ဆံရေးကောင်း NLD ကဆက်လက်လှုပ်ဆောင်ပြီးပြည်သူလူထုပုံမှုအကျိုးပြုနိုင်တဲ့လုပ်ငန်းတွေမှာပိုရရှိဖို့ဆက်ပြီးစူးစမ်းတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျဆရာကမ္မနီရဲ့အမြင်လည်းပြောပါအောင်ခင်ဗျ
တရုတ်ကတော့ဒီဘက်ဒီမှာကြွားมาတယ်သူကတော့ဒီအခုတော့ဒေါ်စောစုကြည်မလာခင်မှာကိုသူက NLD လူငယ်တွေရော NLD ပါတီဝင်တွေရောဗောလေလွှတ်တော်ကိုယ်စားလှယ်တွေဘာလို့သူဖိတ်ပြီးတော့ဟလာသူစီမှာဆွေးနွေးကြတယ်ဘာညာတွေပေါ့လားဘာတင်နာမှာပြေးမဲ့သဘောမျိုးတွေအဲ့လိုမျိုးတွေပါအကုန်သူကတော့လှုပ်ခဲ့တာပေါ့နောက်တစ်ခါဒေါ်စုကြည်မကောက်ဘူးပေါ့တော့ဒီ NLD လည်းမကောက်ဘူးပေါ့ကျွန်တော်တို့တိုင်းရင်းသားပါတီတွေရောသူကဒါမျိုးတွေလှုပ်ခဲ့တယ်အဲ့တော့ဟိုးတော့ကလည်းကွာတော့ဒီလိုမျိုးပဲတောက်လျှောက်ပေါ့နော်အရင်တော့ဆိုလို့ရှိရင်တော့ဟိုဘက်ကပ်ပါကစ်တော့ဆိုလို့ရှိရင်ဘက်ကပ်ပါနဲ့ပေါ့ရပ်တင်နာနေပြေးတာဒီဘာဒီအမျိုးမျိုးလုပ်ခဲ့တာပေါ့အဲ့တော့ဒီကွာတော့ဒီဆက်ဆံရေးကိုကောင်းကွာတော့အမျိုးမျိုးပေါ့လေရှိရတာပေါ့အဲ့တော့ဒီဘက်ကလည်းယူရရင်တော့ရမှာပေါ့ဗျာအဲ့တော့ကျွန်တော်တို့ဘက်ကတော့ဒီပမာကြီးဘက်ကတော့ဟာဘယ်သူရဖြစ်ရပေါ့လေအရင်ကတော့ဒီရောလာဒီချမ်ဖို့တွေကိုလည်းဟိုလာတင်တယ်မီဒီယာတင်တာနေရအစပေါ့လေအကုန်လုံးသူကပေးခဲ့တယ်ပေါ့အဲ့တော့ဒါမျိုးတွေကတော့သူကလှုပ်လာလိမ့်မှာပဲကျွန်တော်အတိုက်ခံပါတီတွေရောအဲ့တော့ဒါတွေကိုပဲကျွန်တော်ဘက်ကနေပြီးတော့ယူရဖို့လိုတယ်လို့ကျွန်တော်ကတော့အဲ့လောက်ပဲမြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာပါဝင်ဆွေးနွေးရဆရာဦးကမလေးဒေသဆရာဦးစီသူအောင်မြင့်ဒေါက်တာလှကျော်စောနဲ့အတန်ဖိုင်နေအီးမေးလ်နဲ့ပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
လို့သူမှခင်ဖြူထွန်းတဲ့သူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းကိုကြားခဲ့ရတာပါရှင်။ POA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိပြန်ပြီးတော့နားဆင်နိုင်ပါတယ်။ POA ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေမကြာခင်ပြီးဆုံးတော့မှာပါ။ခုကြံနေသေးတဲ့အချိန်တွင်းတရင်အချင်းချုပ်ကိုမှအေးတနာကျော်ကတလဲပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်အောင်စုရဲ့တည်ယူပို့ဆောင်ရေးလုံခြုံရေးဦးစီးဌာန TSA ကိုတလောကပဲစစ်ဆေးရေးဝင်တဲ့အခါမှာ TSA လုပ်သားတွေထဲမှာအကြမ်းဖက်မှုနဲ့ဆက်နွယ်သူ83ကိုမသိဘဲနဲ့အလုတ်ခံထားတယ်ဆိုတာတွေ့ရပါတယ်။လေကြောင်းတည်ယူပို့ဆောင်ရေးမှာအလုတ်လုပ်သူတွေကိုအစစ်စစ်စီစစ်တဲ့လုပ်ငန်းစဉ်ကအခြေခံအဖြစ်ထိရောက်မှုရှိပေမဲ့လေပို့ပြတေချာစီစစ်ရွေးချယ်နိုင်ဖို့လိုအပ်တဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့စောင့်ကြည့်ရသူများအစင်းကိုတော့ကြီးခွင့်မရဘူးလို့အမေရိကန်ပြည်အောင်စုစစ်ဆေးရေးမှူးချုပ်ကတလောကပဲထုတ်ပြန်သွားတဲ့အစီရင်ခံစာမှာဖော်ပြထားတာပါစစ်စရေးခိတ်တွေမှာလက်နက်တွေကိုမဖမ်းမိပဲနဲ့ဖြစ်သွားပြီးတဲ့နောက်မှာအခုလိုအစီရင်ခံစာထွက်လာတာဖြစ်ပါတယ် DSA ကိုစီမံခန့်ခွဲတဲ့ပြည်တွင်းလုံခြုံရေးဌာနဝန်ကြီး Jeff Johnson ကတော့လေစိတ်တွေမှာပို့ပြီးတော့စီစစ်နိုင်တဲ့နည်းလမ်းစစ်တွေကိုနောက်မကြာခင်မှာပဲကြေညာသွားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမှာအရှေ့အလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာ Mars Yoga ကူးစက်မြန်ယောဂါကြောင့်လူ9ယောက်မြောက်လူနာသေဆုံးသွားပြီလို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်နောက်ထပ်လူ10ဦးလည်းယောဂါထက်ပြီးကူးစက်တာမလို့ယောဂါကူးစက်မှုပေါင်း95ခုရှိသွားပြီဖြစ်ပါတယ်အရှင်းနဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံနဲ့ရေပိုင်နဲ့အငင်းပွားနေကြတဲ့ကိစ္စနဲ့ပတ်သက်လို့သူတို့အစိုးတာဝန်မဲ့ပြောဆိုမှုတွေပြုလုပ်တာအတွက် G7 ထိပ်သီးနိုင်ငံ9နိုင်ငံကိုတရုတ်ကဒီကနေ့ပဲအပြစ်တင်သွားခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမအေးတနာကျော်ကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရင်းမှုကမခင်ဖြူထွေးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ William Andrade ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနေ့9:00နာရီထိလိုင်းတိုမီတာ24 40 48 50နဲ့လိုင်းလံမီတာ190ရောကနေဖမ်းယူနာဆင်နိုင်ကြပါတယ်။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.